Welcome to the Voice of America in Burmese.
ဆက်စီမင်္ဂလာပြပြနဲ့ပြည်စုံနဲ့မနေ့ခင်ဖြစ်ကြပါသည်ခင်ဗျာ။ VOA American တန်ရဲ့2019ခုနှစ်မတ်လ25ရက်စနေနေ့မနေ့ခင်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီ။လိုင်းနိုမီတာ30 40 48 50တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်ခင်ဗျာ။ကျွန်တော်ညံဝင်းအောင်မဒီကနေ့ခင်အစီအစဉ်တွေကိုတောင်းဝင်ယူတင်ဆက်ပါတော့ခင်ဗျာ
။မင်္ဂလာပါရှင်။ကျွန်မကခင်မျိုးသက်ပါဒီမနေ့ခင်သတင်းတွေကိုမဆုမြတ်မုံနဲ့အတူကြီးညာပေးမှာပါ။Republican Party ကနေရေးဆွဲတဲ့ကျန်းမာရေးဆောင်ရှားမှုဆိုင်ရာမူကြမ်းအစ်အတွက်ထောက်ခံမဲ့အပြည့်မရတာတိတ်ကြတာမှမတင်သွင်းဖို့အတွက်သမရကဆုံးဖြတ်လိုက်ပါပြီ။ American တီဝန်ခွင့် Visa ရှောက်မဲ့သူတွေကိုပို့ပြီးတင်းတင်းကြပ်ကြပ်စီစစ်တော့မှာဖြစ်ပါတယ်။ထိုင်းမှာရှိတဲ့မြန်မာဒုက္ခသည်9000လောက်ကိုနေရာရင်းပြန်ပို့ဖို့အတွက်ထိုင်းဆိုရကစီစဉ်နေပါပြီ။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုညံဝင်းအောင်ရင
်။ဟုတ်ကဲ့ပါခင်ဗျာ။မြန်မာနိုင်ငံအစိုးရကဖွဲ့စည်းထားတဲ့ရခိုင်စုံစမ်းရေးကော်မရှင်အဖွဲ့ပေါ်အယုံကြည်မရှိဘူးလို့ HRW လူအခွင့်အရေးဖွဲ့ကပြောကြပါတယ
် So I don't trust that. I think that's not a serious suggestion. They've shown anti-Rohingya bias.
HRW လူအခွင့်အရေးဖွဲ့ပြောခွင့်ရ Brett Adams ပြောဆိုသွားတာပါ။ဒီအကြောင်းနဲ့တူ LeBron James စီမံကိန်းဒေသဆန္ဒပြပွဲနောက်ဆုံးအခြေအနေတင်ဆက်မှာဖြစ်တယ်လို့နိုင်ငံတကာသတင်းဆောင်မတွေကလည်းတင်ဆက်သွားဦးမှာပါ။အခုတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့မဆုမြတ်မွန်တို့ကပြောပြပါလိမ့်မယ်ခင်ဗျာ။
Republican Party ကနေတင်သွင်းမဲ့ကျန်းမာရေးဆောင်ရှားမှုဆိုင်ရာဥပဒေချမ်းအတွက်လုံလောက်တဲ့မဲအရေးအတွက်မရနိုင်ဘူးဆိုတာကိုရှင်းရှင်းလင်းလင်းသိလာရတယ်။နောက်ပိုင်းမှာတော့တောက်ကြံနဲ့မဲခွဲဆုံးဖြတ်ရမယ်အချိန်မတန်ခင်ကလေးမှာပဲပြန်ပြီးရုပ်သိမ်းဖို့အတွက် Republican ခေါင်းဆောင်တွေကိုသမ္မတ Donald Trump ကပြောကြားလိုက်ပါတယ်။လွန်ခဲ့တဲ့9နှစ်ခရဲကဥပဒေအဖြစ်နဲ့သမ္မတ Hon Barack Obama လက်မှတ်ရေးထိုးခဲ့တဲ့ Affordable Care Act ရေးသက်တာတဲ့ကျန်းမာရေးဆောင်ရှားမှုဥပဒေကိုအစားထိုးဖို့အတွက် Republican Party ကနေမူကြမ်းရေးဆွဲတာဟာအောင်မြင်မှုတိတ်ကိုနီးကပ်လာတဲ့ကြောင့်လည်းသမ္မတထရမ့်ကပြောကြားခဲ့တာပါဒီဥရေမူချမ်းကိုတင်သွင်းနိုင်မှုအတွက်အောက်လွတ်တော်ဥက္ကဋ္ဌပေါ်ရိုင်းကဥဆောင်လုပ်နေတာဖြစ်ပြီးအခုလိုတောက်ကြံနေမှမှပြန်ပြောင်းခဲ့ရတာဟာသူ့အတွက်ရောသမ္မတထရမ့်အတွက်ပါအကြီးအကျယ်ထိခိုက်စေတာဖြစ်ပါတယ်ဒီလအစောပိုင်းတုန်းကတော့ Republican တွေရဲ့ကျန်းမာရေးဆောင်ရှမှုဥပဒေမူချမ်းအတည်ပြုနိုင်မှုအတွက်လိုအပ်တဲ့မဲရည်အတွက် 218 မဲရအောင်သူ့ဖွဲ့ကစုဆောင်းမှာဖြစ်ကြောင်းနဲ့ရရစီမယ်လို့အမခံကြောင်းနဲ့လွှတ်တော်ဥက္ကဋ္ဌကပြောခဲ့တာပါအခုလိုဥပဒေမူချမ်းပြန်ပြီးရုပ်သိမ်းလိုက်တဲ့နောက်မှာတော့ Mr. Ryan ကမရေရတဲ့အနာဂတ်အတွက် Obama ကနေပဲဆက်ပြီးသွားမှာဖြစ်ကြောင်းပြောပါတယ် Obama ကနောက်မှမယုံနိုင်လောက်အောင်အမခံခြေတွေမြင့်တက်လာပြီးလူထုအတွက်အကျိုးမရှိတဲ့ကျန်းမာရေးဆောင်ရှမှုဖြစ်နေ Republican Party ကဝေဖန်ခဲ့ပြီးတော့မထောက်ခံခဲ့ပါဘူး
2016အမေရိကန်ရွေးကောက်ပွဲရလဒ်တွေအပြောင်းလဲဖြစ်အောင်ရုရှားကလှုပ်ခဲ့သလားဆိုတဲ့စုံစမ်းမှုအတွက်နောက်ထပ်ကြားနာမှုတွေကိုတကပိတ်လုံးမယ်လို့အောက်လွှတ်တော်ထောက်လှမ်းရေးကော်မတီဥက္ကဋ္ဌ Republican အမတ် Devin Nunes ကတောက်ကြနေကကြေညာခဲ့တာကို Democrat အမတ်တွေဘက်ကပြင်းပြင်းထန်ထန်ကန့်ကွက်နေကြပါတယ်။ FBI ညွှန်ကြားရေးမှူး James Comey နဲ့အမျိုးသားလုံခြုံရေး Agency NSA ညွှန်ကြားရေးမှူးရေးတပ်ဗိုလ်ချုပ်ကြီး Michael Rogers တို့စီကနောက်ထပ်တိလို့တဲ့အချက်အလက်တွေတကားပိတ်စစ်ဆေးမှုလုံးမှသိနိုင်မှာဖြစ်တယ်လို့ Mr. Nunes ကကတိုင်းရိုက်လုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာသတင်းထောက်တွေကိုပြောခဲ့တာပါထောက်လှမ်းရေးကော်မတီထဲမှာပါတဲ့ထိတ်တန့်ဒီမိုကရက်အမတ်တွေကတော့အခုလိုတကပိတ်ကြားနာပွဲလုပ်မဲ့ကိစ္စကိုပြင်းပြင်းထန်ထန်ကန့်ကွက်ခဲ့ကြပါတယ်။အရင်ကစီစဉ်ထားတဲ့ကြားနာပွဲမှာအမျိုးသားထောက်လှမ်းရေးဌာနညွှန်ကြားရေးမှူးဟောင်း CIA ထောက်လှမ်းရေးဌာနညွှန်ကြားရေးမှူးဟောင်းနဲ့ယာယီရှင်းနေချုပ်ဟောင်းတို့ကလာရောက်ထွက်ဆိုမယ်လို့ပြောထားကြပြီးသားဖြစ်ပါတယ်။ FBI နဲ့ NSA အကြီးအကဲတွေကပြီးခဲ့တဲ့မတ်လ20ရက်နေ့ကကြားနာပွဲမှာထွက်ဆိုသွားခဲ့ကြပြီးဖြစ်တယ်လို့အောက်လွှတ်တော်ဒီမိုကရက်အမတ်ခေါင်းဆောင်တွေကထောက်ပြကြပါတယ်။2016အမေရိကန်ရွေးကောက်ပွဲတုန်းကဒေါ်နယ်ထရမ့်ရဲ့စီယုံရေးတာဝန်ခံတွေနဲ့ရုရှားအစိုးရကြားမှာပူးပေါင်းဆောင်ရွက်ခဲ့မှုရှိမရှိဆိုတာကို FBI ကစုံစမ်းစစ်ဆေးနေတယ်လို့ FBI ညွှန်ကြားရေးမှူး James Comey ကအဲ့ဒီကြားနာပွဲတုန်းကထုတ်ဖော်ပြောခဲ့တာဖြစ်ပါတယ်ရှင်
။အီရန်တမမ်ဟိုမြောက်ကိုရီးယားနိုင်ငံအတွက်ပက်တင်းတက်ဒုံးကြီးအစီအစဉ်တွေနဲ့ပတ်သက်ပြီးအကူအညီတွေပေးနေတဲ့နိုင်ငံရခြားကလူပုဂ္ဂိုလ်တမမဟုတ်ကုမ္ပဏီပေါင်း30တွေအရေးယူတန်းခတ်မှုတွေချမှတ်လာကြောင်းအမေရိကန်ပြည်ထောင်စုကတောက်ကြံနေမှာချိန်ညားပါတယ်။အမေရိကန်နိုင်ငံရဲ့ဌာနကတောက်ကြံနေထုတ်ပြန်တဲ့ချိန်ညားချက်ထက်မှာတရုတ်မြောက်ကိုရီးယားနဲ့ UAE Arab Sovereign များပြည်ထောင်စုနိုင်ငံတွေကလူပုဂ္ဂိုလ်ကုမ္ပဏီ7ခုကို 白领在冬季牺牲劳累，依然个泥地呀、片面木匠也有摊开铁路破表吧嘞。那卢布个工人十个个了，都是还依然要过些他们某十月个，每日刚刚北边打没他嘞，等下问工人十月北部了皮鞋，来看有了皮鞋，楼开铁路拥挤了多也有了吧。依然要过些呢，十月那个女嘛，人家见不时的楼上户嘞，帮我不等你嘞，卢布个皮鞋破鞋皮鞋，那是每日跟平常水个突变他嘞，北边担心乌布嘞，十来江湖的那个苦也有木人嘞，别。
ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ ရှိတဲ့သူစားသဖြင့်အုပ်စုခွဲနိုင်ရေးအတွက်ကိုလုံခြုံရေးနဲ့ထောက်လှမ်းရေးအဖွဲ့တွေနဲ့တိုင်ပင်ဆုံးဖြတ်ပြီးတော့လိုအပ်သလိုစီစဉ်မှုကိုကြကြမမတ်လုပ်ကြဖို့အတွက်နိုင်ငံသားရေးဝန်ကြီးရက်စ်တီလက်ဆင်ကအမေရိကန်တန်ရုံးတွေစီပေးဖို့တဲ့ဌာနရင်းဆက်သွယ်စာရေးထဲမှာဖော်ပြထားပါတယ် Visa ရှောက်သူအနေနဲ့တတ်မှတ်ထားတဲ့အချက်တွေပြည့်ပြီလို့ဗီဇာပေးနိုင်တဲ့ဆိုရင်တော့လုံခြုံရေးထောက်လှမ်းရေးတာဝန်ရှိသူတွေနဲ့ပူးပေါင်းဆုံးဖြတ်ချက်အရလိုအပ်ရင်ထပ်ပြီးတော့စီစစ်ရမှာဖြစ်ပါတယ်အဲ့ဒီသူမျိုးတွေကိုဗီဇာညှင်းပယ်လိုက်တဲ့အထိလဲဖြစ်နိုင်ပါတယ် အမေရိကန်ကိုလာမဲ့နိုင်ငံသားတွေကိုတည်တည်ချာချာစီစစ်မယ်လို့သမ္မတဒေါ်နယ်ထရမ့်ပေးခဲ့တဲ့မဲဆွယ်ကတိတွေအတိုင်းပထမဆုံးစီစဉ်ဆောင်ရွက်မှုလို့မြင်နိုင်ပါတယ်။မတ်လ၁၀ရက်နေ့ကနေမတ်လ၁၇ရက်နေ့ကြာမှာပေးပို့ခဲ့တဲ့ဌာနတွင်းပေးစာညွှန်ကြားချက်၄ခုထဲမှာဘလို့လူမျိုးကိုအထူးစစ်ဆေးရမယ်အုပ်စုတဲ့ထည့်ရမှာလဲဆိုတာအသေးစိတ်ကိုတော့ရှင်းပြထားခြင်းမရှိပါဘူး။ဒီဆောင သားပေးနေတော့ကစာရေးသားပေးပို့ခဲ့ပါတယ်ရှင
်။ UAB ရဲ့တာရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုက်ဒိုမီတာ40 kHz 4433ညလိုက်ဒိုမီတာ48 kHz 6185နဲ့ဒုတိယနိုင်ဝတ်မှာလိုက်လက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American တိုင်းကမနေ့ကင်းတင်းတွေကိုဆက်လက်ကြီးညာနေပါတယ်။မြန်မာနိုင်ငံတွင်းကတိုက်ပွဲတွေကြောင့်ထိုင်းနိုင်ငံဘက်ကိုအိုးအိမ်ရှေ့ပြောင်းလာရောက်နေကြရတဲ့ဒုက္ခသည်9000လောက်ကိုနေရာရင်းပြန်ချဖို့အတွက်ထိုင်းအစိုးရကပန်းချမ်းမှာဖြစ်ကြောင်းတတိယတမဟာဒုတိယဗိုလ်ချုပ်ကြီးဗီဆက်ဆရီဘန်ဆော့ကစက်တပရီနေမှာပြောကြားခဲ့ပါတယ်။ဒါပေမဲ့ပြန်ကျင်တဲ့လူကိုယ်သာပြန်ပြီးပို့ပေးမှာဖြစ်ပြီးနေရာရင်းပြန်ဖို့အတွက်ဆင်းသင့်ဖြစ်နေသူတွေကိုသာတဖြည်းဖြည်းနဲ့ပြန်ပြီးပို့ပေးမယ်လို့လည်းပြောကြားခဲ့တာပါ။မြန်မာအစိုးရကလည်းသူတို့နေထိုင်ဖို့နေရာတွေကိုပြင်ဆင်ထားပြီးဖြစ်တယ်လို့လက်ရှိမြန်မာနိုင်ငံမှာပြုလုပ်နေတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေနဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတွေဟာလည်းအောင်မြင်ဖို့အတွက်အလားအလာတွေတွေ့နေရတယ်လို့လည်းသူကပြောချခဲ့ပါလေ။ဒီဒုက္ခတွေအခုလိုပြန်တဲ့အတွက်အနေမရှိစေဖို့နဲ့ကောင်းကောင်းမွန်မွန်အဆက်ဆံခံရအောင်အပြင်အခုလိုနေရရင်ပြန်ရေးဟာစိတ်ချလုံခြုံမှုနဲ့အတူတိတ်ခါရှိရှိဖြစ်စေဖို့အတွက်အဓိကဦးစားပေးပြီးလှုပ်ဆောင်မှာဖြစ်ကြောင်းလည်းပြောပါလေ။ဒီဒုက္ခတွေနေရရင်ပြန်ရေးအတွက်ထိုင်းစိုးရနဲ့အတူကုလသမဂ္ဂဒုက္ခတွေအရေးဆိုင်ရာ UNHCR ကငွေကြေးထောက်ပံ့ပြီးပူးပေါင်းဆောင်ရွက်မှာဖြစ်ကြောင်းလည်းပြောပါလေ။ထိုင်းနိုင်ငံကဒုက္ခတွေစခန်း9ခုမှာနေထိုင်ကြတဲ့မြန်မာဒုက္ခတွေပေါင်း6128ယောက်ရှိနေပြီသူတို့ကိုတက်ပြက်တက်မဟာကနေဆောင်းရှောက်ထားတာဖြစ်ပါတယ
်ဒေသရဲမှာတရုတ်ရဲ့စစ်အင်အားကြီးမားလာမှုကိုတံပြန်ရေးမူဝါဒအရအိန္ဒိယနိုင်ငံကမြန်မာနိုင်ငံနဲ့စစ်ရေးပူးပေါင်းမှုတိုးမြင့်ဖို့ကြိုးစားနေတာမှာအိန္ဒိယလို့အပေါ်စားတော်ပီဒိုတွေကိုမြန်မာနိုင်ငံကိုတင်ပို့မှာဖြစ်ပါတယ် Time of India သတင်းစာရဲမှာဖော်ပြထားတဲ့အရာ Rocket Launcher တွေ Motor စိမ်ပြောင်းတွေ Rifle တနက်တွေ Radar ညဘက်အမောင်းတဲ့သုံးပစ္စည်းတွေတခါ Bailey တံတားတွေစစ်တုံးချစ်ကားတွေဆက်သွယ်ရေးတုံးပစ္စည်းတွေအပြင်လမ်းဖောက်ကိရိယာတွေကိုမြန်မာစစ်တပ်အတွက်အိန္ဒိယနိုင်ငံကပံ့ပိုးပေးဖို့အဆင်သင့်မယ်လို့သတင်းထဲမှာရေးသားထားပါတယ်။ဒ dollar 38 တန်း နီးပါးဘူး အပေါ်စား torpedo တွေ တီထွင်မဲ့ စားကြုပ်အကြောင်းကို India Bandai ဝင်ကြီးလက်ဖြစ် ကာကွယ်ရေး ဝင်ကြီးလက်ဖြစ်တဲ့ RM Jitley က တောက်ကြန်နေက ပွဲတစ်ခုမှာ ပြောကြားခဲ့တယ် လို့သတင်းထဲမှာ ရေးသားထားပါတယ် ကီလိုမီတာ 1600 ကျော် ရှည်လျားတဲ့ ဒီ နှစ်နိုင်ငံ နယ်စပ်ကြားမှာ India တပ်တွေက မြန်မာ စစ်တပ်နဲ့
ဒီလောက်ရဟာနှစ်နိုင်ငံကာကွယ်ရေးနဲ့ပတ်သက်တဲ့စိုးရိမ်မှုတိုးမြင့်လှုပ်သွားဖို့လဲစီစဉ်ထားပါတယ်။မလေးရှားနိုင်ငံဘက်ကကင်းလယ်မှုတွေကိုအရှိန်မြှင့်ပြီးလှုပ်ဆောင်မှာဖြစ်ပါတယ်။ဒီလောက်ရဟာနှစ်နိုင်ငံကာကွယ်ရေးနဲ့ပတ်သက်တဲ့စိုးရိမ်မှုတိုးမြင့်လာတဲ့သဘောဖြစ်သလိုတရုတ်နဲ့မလေးရှားတို့ကြားရှုပ်ထွေးတဲ့ဆက်ဆံရေးကိုလည်းထင်ရှားစေပါတယ်။မလေးရှားနိုင်
နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါကင်မျိုးတက်နဲ့မဆူမြတ်မွန်တို့ကပြောပြခဲ့ကြတာပါအခုတော့ဆက်သွေးမိငန်းချက်စူးစီးတင်ပြချက်တွေကိုနားဆင်ရမှာဖြစ်ပါတယ်ရခိုင်ဒေသကလူအခွင့်အရေးချိုးဖောက်မှုတွေကိုမြန်မာဒုသမရဦးဆောင်တဲ့စုံစမ်းရေးကော်မရှင်ကစုံစမ်းစစ်ဆေးနေတဲ့အပေါ်အယုံကြည်မရှိကြောင်းနဲ့ရိုဟင်ဂျာမွတ်စလင်တွေအပေါ်ဆန့်ကျင်တဲ့ဗက်လိုက်မှုတွေရှိနေတယ်လို့ HRW လူအခွင့်အရေးဆောင်ကြီးအဖွဲ့ကပြောပါတယ်မြန်မာအစိုးရကတော့ရခိုင်ဒေသမှာလူအခွင့်အရေးချိုးဖောက်မှုတွေရှိနေတယ်ဆိုတာကိုလက်ခံထားပြီးချိုးဖောက်သူတွေကိုအေးအေးယူပြေးပေးနိုင်မှုစုံစမ်းနေစေမှုကုလသမဂ္ဂလူအခွင့်အရေးကောင်စီရဲ့အချက်လက်ရှာဖွေရေးနိုင်ငံကအဖွဲ့အစည်းစေလွှတ်ဖို့ဆိုတဲ့အဆုံးဖြတ်ချက်ဟာတရားမျှတမှုမရှိဘူးလို့နိုင်ငံတော်သမ္မတရုံးကတုံ့ပြန်ပါတယ်ဒီအကြောင်းကိုဆက်ပြီးတင်ပြမှာပါရခိုင်ပြည်နယ်ကမွတ်စလင်တွေပေါ်လူအခွင့်အရေးချိုးဖောက်မှုကြဲကြဲပြန့်ပြန့်ဖြစ်ပေါ်နေတယ်ဆိုတဲ့စွပ်စွဲချက်အတွက်နိုင်ငံကစုံစမ်းရေးအဖွဲ့အစည်းလွှတ်ဖို့ကုလသမဂ္ဂရဲ့လူအခွင့်အရေးကောင်စီကမတ်လ24ရက်တောက်ကြနေ့ကဆုံးဖြတ်လိုက်တာပါမြန်မာအစိုးရကတော့ဒီဆုံးဖြတ်ချက်ကိုလက်မခံသလိုနိုင်ငံတကာစုံစမ်းရေးအဖွဲ့ကိုလာခွင့်ပြုနိုင်မှာမဟုတ်ဘူးလို့တုံ့ပြန်ပြောဆိုထားပါတယ်။ရခိုင်ရင်းနဲ့ပတ်သက်လို့ဒုသမနာဦးမြင့်စွေဦးဆောင်တဲ့စုံစမ်းရေးကော်မရှင်ကအခုနောက်ဆုံးဘင်္ဂလားဒေ့ရှ်နိုင်ငံနေစပ်တည်သွားပြီးစုံစမ်းစစ်ဆေးနေတာကြောင့်လာမယ့်ဩဂုတ်လမှာထုတ်ပြန်ဖို့ရှိတဲ့စီရင်ခံစားပါအချက်လက်တွေကိုစောင့်ပြီးမှလူအခွင့်အရေးကောင်စီကဆုံးဖြတ်ချက်ချတင်တယ်လို့မြန်မာသမရာယုံပြောခွင့်ရသူဦးစော်ထီကပြောပါတယ
်။ဩဂုတ်လတော်ဒီလိုဆိုပေမယ့်မလုပ်ဘူးလို့လည်းမငင်းဘူး criminal right violation တွေလုံးဝမရှိပါဘူးလို့လည်းငြင်းဆိုနေတာမဟုတ်ဘူးလက်တွေ့မှာဘယ်လိုဖြစ်လဲဘယ်လိုပုံပတ်သက်လဲဆိုတဲ့တိတိကျကျပြောဥပဒေကော်မရှင်ဘယ်နှစ်ပြီးပေါ်တာဟိုဒီနေရာမှာပြန်ရောက်တယ်ဆိုတော့ကျွန်တော်တို့သက်ဆိုင်ရာနိုင်ငံအစိုးရနဲ့ဖွဲ့စည်းထားတဲ့ကော်မရှင်ရဲ့ဆောင်ရွက်ချက်တွေကမတူသေးပါဘူးဒီကော်မရှင်ရဲ့ဆောင်ရွက်ချက်အစီအစဉ်ကထပ်ပေါ်လာတဲ့အချိန်ကြီးသောကန်းကြီးကမလုပ်တင်ဘူးလားဒါမေးပြရှိပါတယ်ဒါကနိုင်ငံတကာလုံထုံးလုပ်ပြီး international practice ဖြစ်ပါ
တယ်ဒါပေမဲ့မြန်မာဒုသမနာဦးဆောင်တဲ့စုံစမ်းရေးကော်မရှင်အပေါ်အယုံအကြည်မရှိကြောင်းနဲ့သူတို့တွေဟာရိုဟင်ဂျာမွတ်စလင်တွေအပေါ်ဆန့်ကျင်တဲ့ဗန်လိုက်မှုတွေရှိနေတယ်လို့ HRW လူအခွင့်အရေးအဖွဲ့ကပြောခွင့်ရပုဂ္ဂိုလ် Brett Adams ကစွပ်စွဲဝေဖန်လိုက်ပါတယ
် So I don't trust that I think that's not a serious suggestion they are not independent they've shown anti-Rohingya bias
ကျွန်တော်အနေနဲ့ကတော့သူတို့ပေါ်အယုံကြည်မရှိပါဘူးသူတို့တုံ့ပြန်ချက်တွေဟာအလေးနဲ့ထားပြီးပြောဆိုနေတာမျိုးလို့မမြင်ပါဘူးဒုသမရဦးဆောင်တဲ့စုံစမ်းရေးကော်မရှင်ဟာလွတ်လပ်တဲ့စုံစမ်းမှုမလုပ်နိုင်သလိုသူတို့ဟာ Rohingya Muslim တွေပေါ်ဆန့်ကျင်တဲ့ဗက်လိုက်မှုရှိနေတာကိုမြင်ရပါတယ်ဒါပေမဲ့ဩဂတ်လမှာမြန်မာစုံစမ်းရေးကော်မရှင်ကအစီရင်ခံစာထုတ်မယ်ဆိုတာကလည်းဒါအချိန်ဆွဲနည်းတစ်မျိုးသာဖြစ်ပါတယ်အစီရင်ခံစာတစ်ဆောင်ထွက်လာဖို့ကုလလူခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီယောကျွန်တော်တို့ HRW နဲ့ AI လို့အဖွဲ့တွေကအဲ့ဒီလောက်အချိန်မြူခဲ့ဘူးဆိုတာမြင်နိုင်ပါတယ်
။မြန်မာစုံစမ်းရေးကော်မရှင်အဖွဲ့ကိုဒုသမရဦးမြင့်စွေကဦးဆောင်ပြီးသူဟာစေဆွေရလက်ထက်ခေါင်းဆောင်တူဖြစ်တယ်လို့စစ်ဗိုလ်ချုပ်ဟောင်းတူလည်းဖြစ်ပါတယ်။ဒီစုံစမ်းရေးကော်မရှင်အပြင်ပြည်ထရေးနဲ့တက်မတော်ဘက်ကလည်းဒီရခိုင်ကိစ္စကိုစုံစမ်းစစ်ဆေးမှုတွေလုပ်နေတယ်ဆိုပေမဲ့ပွင့်လင်းမြင်သားတဲ့အစီရင်ခံစာမတွေ့ခဲ့ရတာကြောင့်မြန်မာအစိုးရကလုပ်နေတဲ့စုံစမ်းရေးကော်မရှင်ရဲ့အပေါ်မှာနိုင်ငံကအယုံကြည်ကင်းမဲ့လာတာဖြစ်လို့ လူအခွင့်အရေးကောင်စီကအခုလိုဆုံးဖြတ်ချက်ချလိုက်တာပဲဖြစ်တယ်လို့ Brett Adams ကသုံးသပ်ပါတယ်။တကယ်တော့အထူးသမရဦးမြင့်စွေဦးဆောင်တဲ့မြန်မာစုံစမ်းရေးကော်မရှင်ထဲမှာစစ်ဘုတ်ချုပ်ဟောင်းနေတာမကပဲကုလသမဂ္ဂမှာအတွေ့အကြုံရှိခဲ့သူတွေတောင်ပါဝင်ဖွဲ့စည်းထားတယ်လို့မြန်မာသမ္မတရုံးကညင်းဆိုလိုက်ပြီးလူအခွင့်အရေးကောင်စီရဲ့မဲခွဲဆုံးဖြတ်မှုနောက်ကွယ်မှာနိုင်ငံရေးတွေပါနေတယ်လို့မြန်မာသမ္မတရုံးပြောခွင့်ရဦးစောထီကပြောပါတယ်
။ဒီသမ္မတကော်မရှင်ဆက်တက်ကလာတဲ့ဗိုလ်ချုပ်ကြီးဟောင်းရှိတဲ့အတွက်မကြုံဘူး။ဟုတ်ပြီအဲ့မှာပါတဲ့အဖွဲ့ကြီးကပြောရင်မွတ်စလင်ခေယံဥဒ္ဓဘာသာပါပဲ။နောက်ကုလသမဂ္ဂကတကယ်လူသားချင်းစာနာထောက်ထားမှုဆိုင်ရာတွေမှာလှုပ်လာတဲ့ဒေါက်တာထွန်းမြတ်တို့လို့အိုးဒုတိယအသေးမှုချုပ်ရာဇဝင်လှုပ်လာတဲ့လူတွေရှိတယ်။နောက်ကုလသမဂ္ဂမှာ UN College မှာအကြောင်းကြီးကိုလှုပ်လာတဲ့ဒေါက်တာအောင်ဆုံးတို့ပါတယ်။ဆိုလိုတာကကျွန်တော်တို့ကဒါကိုသုံးမိတ်ငင်းနေတာမဟုတ်ဘူး။ကျွန်တော်တို့ခိုင်မာတဲ့အထောက်အထားတွေရှိတယ်ဆိုရင်တို့အရေးကြီးသွားမှာဆိုတာကြော်တာပြီးဖြစ်တယ်။အဲ့တော့ကျွန်တော်တို့ရဲ့ပြည်တွင်းရေးဆောင်ရွက်ချက်တွေကမပြည့်ပြတ်သေးဘူး။သူ့ရဲ့ investigation မပြည့်ပြတ်သေးတဲ့အချိန်မှာဒီလိုမျိုးလှုပ်တာတော့ဒီအမှတ်တမ်းရှိရလားပေါ့။ဒါသည်ဟိုလုံးဝနိုင်ငံရေးပါပါ
နိုင်ငံငါဆောင်ရင်းအဖွဲ့စီလွတ်ဖို့ဆိုတဲ့လူအခွင့်အရေးကောင်စီရဲ့ဆုံးဖြတ်ချက်ကိုမြန်မာအစိုးရကလက်မခံညှင်းပယ်လိုက်ပြီးပူးပေါင်းဆောင်ရွက်မှုလုပ်မှာမဟုတ်ဘူးလို့တုံ့ပြန်ထားတဲ့အတွက်ဒီကိစ္စမှာနိုင်ငံတကာအဖွဲ့အစည်းတွေကဘာတွေဆက်လုပ်လာနိုင်မလဲဆိုတာကလည်းတွေးစရာဖြစ်လာပါတယ်။ Brett Adams သုံးသပ်တာကတော
့ Well, if they do take an official position of non-cooperation,then we will see an even stronger
ဒုက္ခရေးကောင်စီရဲ့ဆုံးဖြတ်ချက်ကိုမြန်မာအစိုးရကပူးပေါင်းဆောင်ရွက်မှုမလုပ်ဘူးဆိုရင်တော့ဒီတဲ့ပြင်းထန်တဲ့အရေးယူဆောင်ရွက်မှုတွေဖြစ်လာနိုင်ပါတယ်ဒီကိစ္စကိုကုလသမဂ္ဂလုံခြုံရေးကောင်စီမှာဆွေးနွေးရတဲ့အထိဖြစ်လာနိုင်ခြင်းရှိပါတယ်မြန်မာအစိုးရရဲ့လူ့ခွင့်ရေးချိုးဖောက်မှုတွေကို ICC လို့ခေါ်တဲ့နိုင်ငံကရာဇဝတ်ခုံရုံးအထိဆွဲတင်လာတာမျိုးတွေဖြစ်လာနိုင်ပါတယ
်နိုင်ငံကအတိုင်းအဝိုင်းအနေနဲ့မြန်မာအစိုးရကိုအချိန်ပေးခဲ့ပြီးဖြစ်ပေမဲ့မြန်မာအစိုးရကလူ့ခွင့်ရေးကောင်စီညီလာခံမတိုင်ခင်အစီအရင်ခံစားကိုတင်သွင်းနိုင်ခဲ့ခြင်းမရှိတာကအခွင့်အရေးကောင်းတစ်ခုကိုလက်လွတ်ဆုံးရှုံးခဲ့ရတယ်လို့ဖြစ်တယ်လို့ HRW အဖွဲ့ကဝေဖန်ပြောဆိုခဲ့ပါတယ်ခင်ဗျာဖီဝီအက်စ်နေနေမှခင်အစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ်လက်ဘရောင်းတောင်ကျင်းဒီစီမံကိန်းဒေသမိုးကြိုးပြင်ကျေးရွာဒေသခံတွေရဲ့ဆန္ဒပြပွဲကိုအနာပိုင်နေဘက်ကရဘာကြည်စံတုံးပြီးမနေ့ကအကြမ်းဖက်ဖြိုခွဲခဲ့ပေမဲ့ဒီကနေ့စနေနေ့မှာလဲဆက်လက်ဆန္ဒပြဖို့ရှိတယ်လို့ဒေသခံတွေကပြောပါတယ်။စကိုင်းတိုင်းစနေကြီးမြို့နယ်အထွေထွေအုပ်ချုပ်ရေးယုံကတော့ပသိမ်မုံရွာကားလမ်းပေါ်မှာ9ဦးထက်ပိုတဲ့လူစုလူဝေးမလုပ်ဖို့မတ်လ22ရက်နေ့ကလေးကအမိန့်ထုတ်ပြန်ထားတာပါ။ဒီအကြောင်းကိုတော့မန်အင်ဂျင်နီယာကဆက်ပြီးတင်ပြပါမယ်
။အခုတကြိမ်ဖြစ်လာရတဲ့ဆန္ဒပြပွဲလက်တလောအကြောင်းရင်းကတော့ကြောက်တဲ့ကားရီစီကမ်းမဲ့မောင်းနေမှုကြောင့်လူတအုပ်နဲ့နွားတကောင်တိုက်မိခဲ့ပြီးနောက်ပိုင်းလန်တက်တက်ဖောက်လုပ်ပေးဖို့နဲ့ဒီကိစ္စကိုသက်ဆိုင်ရာကပြည်လဲအောင်ဖြေရှင်းဆောင်ရွက်မပေးမချင်းဆန္ဒပြပွဲတွေကိုရပ်မှာမဟုတ်ဘူးလို့မိုးကြိုးပြင်ဒေတာကန်တဦးက VOE ကိုအခုလိုပြောပါတယ
်။တောက်ကားတွေကိုဒီဖြတ်သွားချက်လာမလုပ်ဖို့ရရင်ဒီပြည်နယ်မင်းနာကျေးလဲတောင်းဆိုထားတာကဒီနေ့ဆိုလို့ရှိရင်တလားပြည့်ပြရသည်။အဲ့ဒီတော့ကျတော့ကိုဒီဝန်ကြီးချုပ်ကအခြေအနေနဲ့ဘာမှမကြရသေးတဲ့အတွက်ဒီအဲ့ဒီဥစ္စာတွေရောတောင်းဆိုဖို့ရရင်အကုန်လုံးချူရေးပြီးတော့အဲ့နောက်ခိုင်စပိုက်လုံးမဲ့ပုံစံမျိုးအစီအစဉ်ရှိတယ
်။မနေ့ကဆန္ဒပြပွဲမှာရဲတပ်ဖွဲ့ကဆန္ဒပြသူတွေကိုရာဘာကြည်စံတွေနဲ့အနီးကပ်ပစ်ခတ်ခဲ့ရာကြောင့်အနည်းဆုံး10ဦးကျော်ဒဏ်ရာရခဲ့တဲ့အခြေအနေနဲ့ပတ်သက်လို့လေသူကအခုလိုဆက်ပြောပါတယ
်။စေယုံမသွားဘူး။စေယုံသွားလို့အစ်စ်မကြည့်ဘူး။ဘာဖြစ်လို့လဲဆိုကြတာစေယုံသွားလို့ဆိုရင်အာနာပိုင်းတွေကမောက်ကနေလိုက်ပြီးချိန်ချောက်မှရိုးလို့ဆိုပြီးစေယုံမသွားပဲနဲ့အဲ့ရွာထဲဖိမှုဆိုညောင်မင်းကဖိမှုအခုနေတာ။အဲ့လိုတော့ဟိုတော့ရေလူတွေလိုပေါ့နော်ဒဏ်ရာတွေကတော့သိအောင်တက်လို့ရှိနေတယ်သိလို့မှကြာသူကကြာတော့အာနာပိုင်းနဲ့ချင်းချောက်စကားတွေနဲ့လာပြီးတော့ဆမ်းမယ်ရှိနေပါ냐ပေါ့အဲ့လိုတွေရှင်းမဆိုးလို့ဆိုပြီးတော့အဲ့ဒါမျိုးတော့ကြောင်
မက်ရှနာ20ရက်နေ့ကထုတ်ပြန်တဲ့စလင်းကြီးမျိုးနဲ့အထွေထွေအုပ်ချုပ်ရေးမှုရုံးရဲ့အမိန့်စာမှာပသိမ်မုံရွာကားလမ်းမအပေါ်စူပူလှုံ့ဆော်လို့တဲ့ရည်ရွယ်ချက်နဲ့လူ9ဦးထက်ပိုတဲ့အစုအဝေးမပြုဖို့ဒုတ်တာလက်နဲ့လောက်လေးကွာနဲ့မီးလောင်စေတဲ့အရာတွေကင်ဆောင်ခြင်းမပြုဖို့နဲ့ပသိမ်မုံရွာကားလမ်းမတစ်လျှောက်မှာတားဆီးပိတ်ဆို့တာတွေလူစုလူဝေးပြုလုပ်တာတွေမလုပ်ဖို့လုံခြုံရေးတာဝန်ထမ်းဆောင်နေသူတွေကိုမနှောက်ယှက်ဖို့နဲ့တောင်းမြင့်အမိန့်ကိုလိုက်နာခြင်းမရှိပါကတည်ဆဲဥပဒေတွေအရအရေးယူသွားမယ်လို့ဖော်ပြထားပါတယ်အခုလိုအထွေထွေအုပ်ချုပ်ရေးမှုရုံးရဲ့အမိန့်စာဟာဥပဒေနဲ့ညီညွတ်မှုမရှိကြောင်း Lebron down Jenny Simangengu, Sanapia, Kangwe Murima, Usaunide, Zero Yua, Samyawadi, John Dai Sierra, Ua Lokaga, Didari Media Kugu, Akulo Majagare.
ထုတ်ပြန်တယ်ကိစ္စမိန်ထုတ်ပြန်တယ်ဆိုတာတရားသူကြီးကနေထုတ်ရမယ်အနေထားမဟုတ်ဘူးကိုယ်စားမျိုးနဲ့အုပ်ချုပ်ရေးမှုကထုတ်တယ်ဆိုပြီးတော့ထုတ်တာလေဒါတကယ်တမ်းဆိုရင်တရားသွင်းတာဒေတာတွင်ဥပဒေကိုချိုးဖောက်တာပေါ့ဒေတာတွင်လူခွင့်ရေးတွေကိုချိုးဖောက်တဲ့အတွက်ဒါဒေတာလူခွင့်ရောပုံပုံနဲ့နေတကွာလူတွေကလုံးဝမကျေနပ်ဘူးအဲ့မကျေနပ်လို့ယခုလိုထွက်ပြီးတော့တားနေပြီ
မက်ရှလာ24ရက်နေ့ကတော့ပတ်သိမ်းမုံရောင်ကားလမ်းမပေါ်မှာလက်ပတောင်းတောင်ကျင်းနီစီမံကိန်းရင်းအစည်း20ကိုဒေတာကန်တွေကပိတ်ဆို့ဆန္ဒပြရမှာရဲတပ်ဖွဲ့ကနေရာဘာဂျီဇန်တွေနံပါတ်တုတ်တွေအပါအဝင်အင်အားသုံးပြီးဖြိုခွဲခဲ့တာဖြစ်ပါတယ်။ဆန္ဒပြသူတွေဘက်ကလည်းကြောက်ခဲတွေလောက်စလုံးနေနဲ့ရဲတပ်ဖွဲ့ဝင်တွေကိုပြန်ပြစ်ပစ်ခတ်ခဲ့တယ်လို့မျက်မြင်သက်သေတွေကတော့ပြောပါ ကိုကူညီဖို့စူးစီးလှုပ်ရှားနေပါတယ်။ဝါရှင်တန်မြို့တော်မှာဘာသာဘောင်းဆောင်ကွန်ရက်တစ်ခုကိုမကြာသေးခင်ကဖွဲ့စည်းပါတယ်။ဒီကွန်ရက်အကြောင်း VOA သတင်းနောက်နီကီပပါဒိုဂီယန်နာကစ်ရဲ့သတင်းလွှာကိုမတ်ဆုမြတ်မွန်ကတင်ပြပါလိမ့်မယ်ခင်ဗျာ။
Stir up in us the courage and desire providing love that is stronger than any hate.
I make my home in the U.S.
Korean ဖုန်းကြီးတွေဘာသာရေးကောင်းဆောင်တွေမွတ်စလင်တရားဟောဆရာတွေပါဝင်တဲ့ Sanctuary DMV ဆိုတဲ့ဘာသာပေါင်းစုံအဖွဲ့တစ်ခုကို Washington မြို့တော်မှာမကြခင်ကပဲဖွဲ့စည်းခဲ့ပါတယ်။အဖွဲ့ဝင်60လောက်ရှိတဲ့သူတို့အဖွဲ့ရဲ့ရည်ရွယ်ချက်က Washington DC, Maryland နဲ့ Virginia ပြည်နယ်တွေမှာတရားမဝင်နေထိုင်နေကြသူတွေကိုကူညီဖို့ဖြစ်ပါတယ်။ဘာသာရေးအခြေခံနဲ့နိုင်ငံတော်ကProgressive လူမှုအတိုင်းအဝိုင်းတွေနဲ့စုစည်းထားတဲ့ PICO National Network က Sanctuary DMP အဖွဲ့ကိုကူညီပေးနေပါတယ်
။ We as a faith community we have a moral obligation to stand up against unjust laws.
ကျွန်တော်ဘာသာရေးအတိုင်းအဝိုင်းမှာမတရားတဲ့ဥပဒေကိုဆန့်ကျင်ရမယ်ကျင့်ဝတ်ပိုင်ဆိုင်ရာဝတ္တရားရှိပါတယ်။ကျွန်တော်ရဲ့ဘာသာရေးမိသားစုဝင်တွေအခုရင်ဆိုင်နေရတဲ့အခြေအနေမျိုးကမဖြစ်သင့်ပါဘူး။
PICO National Network ရဲ့မူဝါဒရေးရာညွှန်ကြားရေးမှူး Richard Morales က Sanctuary DMV အဖွဲ့ဖွဲ့စည်းတဲ့ပွဲမှာပြောကြားသွားတာဖြစ်ပါတယ်။ American ကနေနေရက်ပြန်ဖို့ခံရမယ့်အခြေအနေနဲ့ရင်ဆိုင်နေကြရသူတွေနဲ့စီးလုံးညီနေမှုရှိတယ်ဆိုတာကိုပြသတဲ့အနေနဲ့ Sanctuary DMV အဖွဲ့ဝင်တွေဟာအင်ပီရိုစီကိုလည်းအဲ့ဒီနေ့ကခြိတဲ့ဆန္ဒပြခဲ့ကြပါသေးတယ်။ American မှာရွှေ့ပြောင်းအခြေချနေထိုင်သူတွေနေရပြန်ဖို့ခံရနိုင်ချေရှိနေသူတွေအတွက်လိုအပ်မဲ့အရင်းအမြစ်တွေအကူအညီပေးမယ်လို့ကတိပြုထားတဲ့နိုင်ငံတော်ဝန်ကဘာသာရေးအတိုင်းအဝိုင်း800လောက်ကလည်း Sanctuary DMV အဖွဲ့နဲ့ပူးပေါင်းခဲ့ကြပါတယ်။ American နိုင်ငံတည်းကတည်းကမဟုတ်ပဲတကဘာလုံးမှာရှိကြသူတွေရဲ့တရားမျှတမှုအတွက်စူးစမ်းသွားမယ်လို့ National City Christian ဖျားကြောင်ကတရားဟောဆရာ Chaim Ibrahimovic Rodriguez ကအခုလိုပြောခဲ့ပါတယ
်။And we'll continue to fight for justice and equality for our fellow sisters and brothers both here and
တို့ရောအလုံးတူညီတဲ့အားထုတ်မှုတွေကြောင့်ဒီနေ့ဒီကိုရောက်နေကြတာပါဒီအကြောင်းအကြောင်းကြောင့်ပဲအမေရိကန်ဘာသာမကတကွာလုံးမှာရှိနေကြတဲ့ကျွန်တော်တို့ရဲ့ညီကိုမောင်နှမတွေအတွက်တရားမျှတမှုနဲ့တန်းတူညီမျှမှုအတွက်ကျွန်တော်တို့ကြိုးစားသွားကြပါမယ်
ပြီးခဲ့တဲ့သမရရွေးကောက်ပွဲမှာလူဝင်မှုကြီးကြပ်ရေးဆိုင်ရာမူဝါဒတွေကမဲဆွယ်ပွဲတွေမှာအဓိကချခဲ့ပါတယ်အထောက်အထားစာရွက်စာတမ်းမရှိဘဲတရားမဝင်နေထိုင်နေကြသူ12တန်းလောက်ရှိနေတဲ့အမေရိကန်မှာအဲ့ဒီသူတွေအတွက်အကာအကွယ်ပေးရေးဟာနိုင်ငံရေးမဟုတ်ဘဲဘာသာရေးဖြစ်တယ်လို့ဘာသာရေးအဖွဲ့တွေကပြောကြပါတယ်တရားမဝင်နေထိုင်သူတွေကိုကူညီဖို့ကသူတို့တာဝန်ဖြစ်တယ်လို့ Foundry United Methodist ဖျားရှိခိုးကျောင်းရဲ့တရားဟောဆရာသိခတော်ရ Ginger Curly ကအခုလိုပြောကြားခဲ့ပါတယ
် If we don't do it who's going to do it? Folks are going to be left, they're going to be hurt, they're going to be forgotten, they're going to be sent away, their families are going to be
ကျမတို့မကူညီဘသူကကူညီမှာလဲသူတို့တွေဘေးဖယ်ခံကြရမယ်ဒုက္ခရောက်ကြမယ်သူတို့တွေအရေးကိုမေ့ကုန်ကြမယ်လေမိသားစုတွေနဲ့ကွဲခွာပြီးအဝေးကိုပို့ခံကြရလိမ့်မယ်သူတို့မိသားစုတွေပြိုကွဲကုန်ကြမယ်အခုချိန်ဟာကျမတို့ကူညီရမယ့်အချိန်မှာ
တချို့သူတွေကတော့တရားမဝင်နေထိုင်သူတွေကိုကူညီတာဟာချင့်ဝက်ပိုင်းနဲ့မဆိုင်ဘူးလို့ပြောကြပါတယ် Virginia ပြည်နယ်မှာနေထိုင်သူ Chris Smith ရဲ့အမြင်ကိုနားထောင်ကြည့်ပ
ါ။လူတွေပေါ်ထောက်ထားဆန္ဒတဲ့ကိစ္စကအဓိကမဟုတ်ပါဘူး။တရားဥပဒေစိုးမိုးရေးကအဓိကပါ။တရားဥပဒေစိုးမိုးရေးကိုလေးထားပြီးဒီနိုင်ငံထဲကိုမှန်ကန်တဲ့လမ်းကြောင်းနေတဲ့လူတွေဝင်လာစေမှာလား။ကန့်သက်ထားတဲ့နည်းလမ်းတွေနဲ့ဝင်လာစေမယ်ဆိုရင်သူတို့အပေါ်မျက်ချီမပြတ်ကြည့်နေနိုင်ပါမယ်။ဘသူကတော့ဖြင့်ပြဿနာရှာမဲ့သူမျိုးလဲဆိုတာစောင့်ကြည့်နေနေပါတယ်။
အမေရိကန်နိုင်ငံတဝမ်းမှာဖျားကြောင်စုစုပေါင်း3သိန်းခွဲလောက်ရှိတဲ့အထက်ကအနည်းစုသာစုစည်းထားတဲ့ Sanctuary DMV အဖွဲ့ဟာဘာသာရေးကိုအကြောင်းပြပြီးတော့နိုင်ငံရေးလုပ်နေတာလို့ Federation for American Immigration Reform အဖွဲ့ဥက္ကဋ္ဌ Dan Stein ကဆိုပါတယ
်။ No one should be allowed to say they're above the law.
အနာဖီဇာနဲ့အကျိုးဆက်ကိုမခံရတာမျိုးဥပဒေအထက်မှာဘယ်သူမှရှိမနေသင့်ပါဘူး။
Sanctuary DMV ဘာသာပေါင်းစုံဖွဲ့ကတော့သူတို့လုပ်ရတဲ့အတွက်ဖြစ်လာမဲ့အကျိုးဆက်တွေကိုခံယူဖို့အသင့်မဲ့လို့ဆိုကြပါတယ်
။ People are ready to stand up and put ourselves on the line to risk ourselves for the sake.
တခြားသူတွေအတွက်ကိုကိုကိုအနစ်နာခံရည်တည်ကြဖို့အစဉ်နဲ့မှာပဲ။ဒါကျမတို့ရဲ့ရည်တည်ချက်ပါ
။ဥပဒေထက်ဩစာကြီးမားတဲ့အမှန်တရားကသူတို့ဘက်မှာရှိနေတယ်လို့ဘာသာရေးခေါင်းဆောင်တွေကတော့ပြောနေကြပါတယ်ရှင
်။ This is what democracy looks like.
မဆူမြမောင်ပြောပြခဲ့တာပါအခုတော့ရာသီဥတုထင်းသိမ်းရေးအကြောင်းတင်ပြပါမယ်ထင်းပြီးသွေးထုတ်လုပ်အသုံးပြုမှုကနေထွက်တဲ့ဖန်လွန်အင်ဓာတ်ငွေဟာတစ်ကမ္ဘာလုံးဖန်လွန်အင်ဓာတ်ငွေထုတ်လုပ်မှုရဲ့900ခန့်လုံးကျော်ရှိနေပါတယ်တစ်တော့မပြုံးတိအောင်မထင်းသိမ်းနိုင်တာအလေးလွင့်များတဲ့မီးသွေးထုတ်လုပ်မှုနဲ့ထင်းအသုံးပြုမှုတွေကြောင့်ဖန်လွန်အင်ဓာတ်ငွေထုတ်လုပ်မှုဒီလောက်များနေရတာလို့ကမ္ဘာစားနပ်ရိက္ခာအဖွဲ့ရဲ့အစိုးရခန်းစားအစ်ကဆိုပါတယ် Unifeed သတင်းဆောင်မတစ်ပုဒ်ကိုတော့မတ်တင်ကြီးတိုက်ကပြောပြမှာပါ
ပြန်ပြင်းပြင်းဆွဲရင်40ရာခိုင်နှုန်းကိုတစ်တော်တွေကနေရှာနေတာပါဒါပေမဲ့လက်ရှိတစ်တော်တွေကနေထင်းမီးသွေးတို့လိုလောင်စာတွေထုတ်တာကြောင့်တော်တွေပြုံးပြီးရာသီဥတုပြောင်းလဲမှုတွေကိုလည်းဖြစ်စေပါတယ်ပြန်လည်ပြည့်ဖြိုးစေတဲ့တစ်တော်တွေလောင်စာတွေကတော့ရာသီဥတုပြောင်းလဲမှုကိုသက်သာစေမှာဖြစ်တယ်လို့ကြီးလက်ဒေတာလူမှုဘဝဖွံ့ဖြိုးရေးအတွက်အရေးပါတဲ့အချက်လည်းဖြစ်ပါတယ်အလေးလွင့်နေတဲ့မီးသွေးထုတ်လို့အသုံးပြုမှုကဖန်လွန်အင်ဓာတ်ငွေထုတ်လုပ်မှုကိုရှော့ချရည်အတွက်အထောက်အကူပြုနိုင်မှာလည်းဖြစ်ပါတယ်။ကမ္ဘာစားနပ်ရိက္ခာအဖွဲ့ကြီး FAO ရဲ့တက်တော်အရင်းမြင့်မူဝါဒဌာနရဲ့ညွှန်ကြားရေးမှူးအီဗာမူလာကအခုလိုပြောပါတယ်
။ Charcoal is an important source of energy especially in developing countries and especially in urban areas.
ဖွံ့ဖြိုးဆဲနိုင်ငံတွေနဲ့ကြီးလက်ဒေသတွေမှာမီးသွေးကအရေးပါတဲ့လောင်စာပါ။ဒါပေမဲ့တစ်တော်ထဲမှာထင်းခုတ်ပြီးမီးသွေးဖုတ်လိုက်ပြီးတဲ့နောက်အဲ့ဒီတောပြုံးသွားတဲ့နေရာတွေကိုလည်းပြန်ပြီးမဆိုင်တာကြောင့်မီးသွေးထုတ်လုပ်မှုကရေရှည်ပြန်လဲဖွံ့ဖြိုးမှုတော့မရှိတော့ပါဘူး။မီးသွေးထုတ်လုပ်အသုံးပြုမှုကနေဖန်လွန်အင်ဓာတ်ငွေထုတ်လုပ်မှုကိုရှော့ချနိုင်ဖို့အတွက်အစွမ်းထက်တဲ့ထိရောက်တဲ့နည်းပညာတွေလိုအပ်တယ်လို့လည်းအီဗာမူလာကပြောပါတယ်
။ In the conversion process from the wood to the charcoal
နိုင်ငံတော်များများမှာတုံးနေတဲ့မီးသွေးဖုတ်တဲ့ဖိုးကြီးတွေကလည်းအလေအနှံ့များပါတယ်။အလေးလွင့်နေပြီးတော့ပိုပြီးထိရောက်တဲ့နောက်မီးသွေးထုတ်တာမှာတစ်သားအသုံးပြုမှုရော့သွားစေတဲ့နည်းပညာမျိုးလိုပါတယ်။နောက်ချက်ချက်ပြုတ်တဲ့နေရာမှာလည်းမီးသွေးနည်းနည်းနဲ့ချက်နိုင်ပြုတ်နိုင်မယ့်နည်းပညာမျိုးလိုပါတယ်
။ဒီလိုနည်းပညာကောင်းနေရှိလာရင်တော့ရာသီဥတုပြောင်းလဲမှုကိုလည်းရှော့ချနိုင်မှာဖြစ်ပါတယ်။ဖွံ့ဖြိုးဆဲနိုင်ငံတွေကမိသားစုတွေအတွက်တော့တစ်တော်တွေကမရှိမဖြစ်ပါ။လူပေါင်းတန်း3000လောက်ဟာထမင်းဟင်းချက်ပြုတ်ဖို့အတွက်ချင်းမီးသွေးတို့ကိုအသုံးပြုနေရတာဖြစ်ပါတယ်။ကဘာတလွားကအမျိုးသမီးတန်း900လောက်ကထင်းမီးသွေးဝယ်ဖို့တွေကိုလုပ်နေရတာဖြစ်ပါတယ်။အီသီရိုးပီးယားနိုင်ငံကအန်နီဂိုအိုကလာကတော့မိသားစုဝင်18ယောက်စားဖို့တနေ့ကိုထမင်းသုံးနက်ချက်ကျွေးနေရသူဖြစ်ပါတယ်
။ Thank you ခုနကျနော်ဝါကျနော်ဝါဘန်ကျင်းနေဒီမောရောမကကမတားချော
ဒီတဝိုက်မှာနေကြတဲ့လူတွေကလည်းပြဿနာရှာတယ်။အဲ့ဒီတဝိုက်မှာမွေတွေကလည်းပေါ်တောင်းဟောင်းတွေလည်းရှိတော့အဲ့နေရာကိုထင်းသွားမရှာတော့ပါဘူးရှင့်။
အီသီရိုးပီးယားအစိုးရကတော့မီးသွေးတို့ထင်းတို့နည်းနည်းပဲသုံးရတဲ့မီးဖို့တွေထုတ်ပေးဖို့ဆောင်ရွက်နေပါတယ်။အီသီရိုးပီးယားသဘာဝပတ်ဝန်းကျင်တစ်တောနဲ့ရာသီဥတုပြောင်းလဲမှုဆိုင်ရာဝန်ကြီးဌာနရဲ့ညွှန်ကြားရေးမှူးရီမဲဆလာတီဖာရာကအခုလိုပြောပါတယ
် When we are supplying this improved cooking stoves the women can be easily engaged in the schools
ဒီမီးဖို့တွေထုတ်ပေးနိုင်ပြီဆိုရင်တော့အမျိုးသမီးတွေအတွက်အချိန်ကုန်သက်သာသွားမှာဖြစ်ပြီးသူတို့ကြောင်းတက်နိုင်မယ်သူတို့ရဲ့လူမှုဘဝတွေပိုပြီးတိုးတက်လာမယ်
အစင်းလာချက်ပြုတ်တဲ့နီးတွေကတော့ထင်းမီးသွေးလောင်စာပိုပြီးအသုံးပြုရတာကြောင့်တစ်တော်တွေလည်းပြုံးတီးစေတာပါမီးခိုးထွက်တက်တာပြီးအပူချိန်ကိုပိုပြီးတော့ဆုပ်ယူနိုင်မယ်အစင်းမြင့်နီးပညာသုံးမီးဖို့တွေကတော့တစ်တော်တွေရေရှည်ခံစေမဲ့နီးလန်းတစ်ခုလည်းဖြစ်ပါတယ်ဒီမီးဖို့တွေကတော့အရင်ကထင်းသုံးတာထက်ထက်ဝက်လောက်ရှော့ချနိုင်ပြီးအမျိုးသမီးတွေအတွက်အလုတ်တက်တာအချိန်ပိုလည်းရလာစေမှာဖြစ်ပါတယ်ရှင
်မသိဉီတိုင်းဖြစ်ပါတယ်မကြခင်မှာအီဒီယန်အင်္ဂလိပ်သင်ခန်းစာအပအဝင်အပတ်စဉ်ကဏ္ဍတွေကိုနားဆင်ရတော့မှာပါ
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပြနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပြနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မစံတော်ကြီးမနေ့6နိုင်ခွဲရှိပါပြီ VOA American တန်ကစနေနေ့မနေ့ခင်းစီစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့ line lumita 32 kHz 9323ညာ line lumita 40 kHz 9433ညာ line lumita 50 kHz 9995တို့ကနေဆက်ပြီးတင်ဆက်သွားနေတာဖြစ်ပါတယ်အခုဒုတိယနိုင်ဝက်ပိုင်းအတွင်းမှာတော့အမျိုးသမီးကန္တာမနေ့ခင်းအင်္ဂလိပ်သင်ခန်းစာကိုနားဆင်ရမှာဖြစ်တယ်လို့သိပ္ပံနဲ့ဤပညာကန္တာတင်ဆက်တဲ့ခါမှာတော့
စင်ရတော့အဲ့အဖြူပြီးရင်ကျွန်တော်ကြည့်တော့ဒီ fancy diamond လို့ခေါ်တာပေါ့ fancy color diamond ပေါ့အရောင်ရှိတဲ့စင်တွေနဲ့အဝါအတွေ့အများဆုံးလို့
အကြောင်းမြတ်ဒီအကြောင်းနဲ့ပတ်သက်ပြီးတင်ပြတဲ့သိပ္ပံနဲ့ဤပညာကဏ္ဍမှာမကြခင်နှားဆင်ရမှာပါအခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာအေဂျာအာဘော်နဲ့သတင်းဆောင်မတွေကိုမူရင်းအာဘော်မပြတ်ဒေါခင်မျိုးသက်ကစူးစီးတင်ဆက်ထားပါတယ
်တမရဥထင်ကျော်ဟာမြန်မာအစိုးရအဖွဲ့ထဲမှာဒုတိယနေရာမှာပဲနေနေသလားဆိုတဲ့ခေါင်းစဉ်နဲ့မိုတိုကာဆုမတ်ဆူအီက Nikkei Asian Review မှာရေးပါတယ်မြန်မာနိုင်ငံမှာဒေါ်ဆန်းစုကြည်ရဲ့ဩဇာနေရာတကာမှာရှိနေချိန်မှာသမရတာဝန်ယူထားတဲ့ဦးထင်ကျော်ကတော့သူအရင်တုန်းကအမြဲတမ်းအထောက်အကူပေးနေတယ်လို့ပဲနောက်ွယ်ကနေသူ့ကိုပံ့ပိုးပေးနေတာတွေ့ရပါတယ်ပဲဒါအပြင် NLD ကနေရွေးချယ်လိုက်တဲ့သမရဖြစ်လာခြင်းကျန်းသစ္စာကျင်းဆွေးပွဲမင်းကွန်းမှာတော့ဒေါန်ဆန်းစုကြည်ဖြစ်စေချင်တာတွေကိုထည့်သွင်းပြောကြားခဲ့တယ်လို့ဆိုပါတယ်။အရင်ဆစ်ဆုကရေးဆွဲထားတဲ့2008ဖွဲ့စည်းပုံအခြေခံဥပဒေအရအစိုးရအဖွဲ့အတွက်ဥဆောင်တဲ့သမရကိုလွှတ်တော်ကနေရွေးကောက်တင်မြှောက်ရပါမယ်။နိုင်ငံရေးမှာတော့စစ်တပ်ကအဓိကလွှမ်းမိုးထားတယ်လို့ဆိုပါတယ်။ဒီအခြေခံဥပဒေအောက်မှာသမရဖြစ်ဦးသိန်းစင်တက်လာစဉ်ကတော့လာစဉ်လာတိုင်းပြည်သူကိုမင်းကွန်းချွေလိရှိတယ်လို့လွှတ်တော်ကချမှတ်တဲ့ဥပဒေတွေကိုလည်းပြန်လည်ပြင်ဆင်လိရှိပါတယ်။ဒါပေမဲ့ဥထင်ကျော်သမရဖြစ်လာတဲ့အခါမှာတော့မင်းကွန်းချွေတာဥပဒေပြင်တာတွေကိုမလုပ်တဲ့အပြင်လူမြင်ကွင်းကိုပါထွက်လာခဲ့တာတွေ့ရပါတယ်တဲ့။ဒေါန်ဆန်းစုကြည်ကတော့သူ့ကိုသမရနေရာမယူနိုင်အောင်တားထားတဲ့ဖွဲ့စည်းပုံဥပဒေကိုကျော်လွှားပြီးနိုင်ငံတော်တိုင်ပင်ခံရာထူးနဲ့တိုင်းပြည်ကိုပြန်လည်ပြုပြင်ဖို့အပြင်းထန်လုပ်နေတာတွေ့ရတယ်လို့ဆိုပါတယ်။အမျိုးသားပြန်လည်တည်မြဲရေးကစပြီးနိုင်ငံတကာအကူအညီတွေနဲ့တိုင်းပြည်ထူထောင်ရေးအားသောဂျိုးပန်းနေချိန်မှာဥထင်ကျော်ကမဖွင့်ဖြိုးသေးတဲ့ကြီးလက်တောင်တန်းကိုသွားပြီးဒေတာရင်းပွဲတော်တွေတက်ရောက်တာနဲ့နိုင်ငံခြားတန်တမန်တွေတွေ့ဆုံတာတွေနဲ့ပဲလုပ်နေပြီးလူပိုင်ခွင့်အာဏာရရှိတဲ့သမရတယောက်နေနဲ့ဘာအာဏာပြိုင်ဆိုင်မှုမှမလုပ်ဘဲဒေါ်စုကိုပဲဦးစားပေးတာတွေ့ရတယ်လို့ဆိုပါတယ်။ဒါပေမဲ့ NLD အနေနဲ့ရှေ့လာတဲ့တိုင်းဒေသတွေမှာအကျိတ်နဲ့ရှင်ပြန်ရမယ်ဂျာဖြတ်ရွေးကောက်ပွဲပြန်လာမယ့်2020ရွေးကောက်ပွဲကြရင်ဒေါ်စုရဲ့အသက်ဟာ85နှစ်ရှိလာမှမို့လူလူထောက်ခံမှုဘယ်လောက်ပဲရတယ်ပြောနေနေစီးပွားရေးကအစတိုးတက်အောင်လုပ်စရာတွေမြန်မာနိုင်ငံမှာအများကြီးလိုနေသေးတယ်လို့ထောက်ပြထားပါတယ်။တောက်ကြန်နေထုတ် Los Angeles တိုင်းမှာတော့မြန်မာနိုင်ငံရဲ့ရိုင်းနဲ့နေပြည်တော်ဒီမိုကရေစီခီးလမ်းကိုဆွဲခါလိုက်တဲ့နိုင်ငံရေးလှုပ်ရှားမှုကြီးဆိုတဲ့ခေါင်းစဉ်နဲ့ဆောင်းမရှင်ရှာရှန့်ဘန်ဂါလီကရေးပါတယ်။NLD အစိုးရဖွဲ့အားထားရတဲ့ရှင်နေကြီးဦးကိုနီကိုလူမြင်ကွင်းမှာတနက်နဲ့လှုပ်ရှားတက်ဖြတ်မှုဟာတရားရေးကျွမ်းကျင်သူတဦးရဲ့အတန်ကိုတိတ်သွားစေရုံနဲ့မကပဲဒီမိုကရေစီရေးပြောင်းလဲမှုကိုအနှောက်အယှက်ပေးနေတဲ့အရင်ဆက်စုရဲ့မမြင်နိုင်တဲ့အန္တရာယ်ကိုပါတိလာစေတယ်လို့အစချီထားပါတယ်။ပြင်ဆင်မှုမလွယ်လှတဲ့ဖွဲ့စည်းပုံကိုပြင်ဖို့အတွက်ထိတ်ဆုံးကစူးစမ်းနေသူကဥက္ကဋ္ဌဖြစ်တယ်လို့မြန်မာနိုင်ငံတွင်းကဘာသာရေးအစွန်းရောက်တွေရဲ့အမြင်မကြည်လင်းစေတာတစ်ခုကလည်းဥက္ကဋ္ဌကိုယ်တိုင်မွတ်စလင်ဖြစ်နေတာပါတဲ့။အခုဥက္ကဋ္ဌကိုလောက်ကြံရမှာထိတ်ဆုံးကပါနေသူတွေဟာစစ်တပ်အရာရှိဟောင်းတွေဖြစ်တယ်လို့အလောက်ကြံခံရပြီးသတင်းသုံးဖက်လောက်မှာသတင်းစာရှင်းလင်းခဲ့တဲ့ပြည်ထောင်ဝန်ကြီးကလည်းလောက်ကြံမှုမှာတန်တရားရှိသူတွေဟာမျိုးချစ်စိတ်အစွန်းရောက်လို့ဖြစ်သွားတာလို့ပြောခဲ့တယ်လို့ဒီလောက်ကြံမှုကိုမွတ်စလင်အတိုင်းဝိုင်းကလောက်တာရောမဖြစ်နိုင်ဘူးလားလို့ပြောတာမို့ အထူးကိုအံ့အားတင့်စေခဲ့တယ်လို့ဆိုပါတယ်။ဥက္ကုန်ဤအလုတ်ကြံခံရမှုသတင်းဟာအစိုးရသတင်းစာအတွင်းပိုင်းမှာပဲပေါ်ပြနိုင်ခဲ့တယ်လို့ဒီလုတ်ကြံမှုပြီးအတန်တိတ်နေတဲ့ဒေါန်ဆန်းစုကြည်ကိုယ်တိုင်တလားပြည့်အထိမ့်မှတ်နေမှာဒီလုတ်ကြံမှုဟာကြီးမားတဲ့ဆုံးရှုံးမှုပါလို့ပြောခဲ့ပေမဲ့တရားမျှတမှုကိုတောင်းဆိုခဲ့တာတော့မတွေ့ရဘူးလို့ရေးပါတယ်။ဒီလောက်ကြမှုနောက်ပိုင်းပြည်သူတွေထပ်ပြီးကြုံရနိုင်တဲ့အန္တရာယ်အတိုင်းအတာကိုမသိနိုင်တယ်လို့အမှုအတွက်စုံစမ်းစစ်ဆေးမှုတွေကပါဘဝင်မကျနိုင်ကြပေမဲ့ပြည်သူတွေနဲ့ကျန်ရစ်သူမိသားစုတွေကတော့တရားမျှတမှုရှိလာမယ့်နေ့ကိုစောင့်မျှော်နေပါတယ်လို့ရေးသားထားပါတယ
်။ကမ္ဘာမီဒီယာတွေကမြန်မာပြည်ကြောင်းနားဆင်ရပြီးအခုတော့အမေရိကန်၊အီရန်သုံးအင်္ဂလိပ်သင်္ကန်းစာကိုတလွတ်လတ်တန်းကပို့ချမှာဖြစ်ပါတယ်။
ဒီနေ့တင်ပြမယ် idiom အသုံးက
close call
ဖြစ်ပါတယ်စာလုံးပေါင်းက c l o s e close ကကတ္တာနီးတာ c a l l call ကခေါ်တာဆိုတော့စကားတူညံ့တဲ့ရိုက်ဒီပဲကတော့ကတ်ပြီးခေါ်တာပေါ့ idiom ဆိုရဲသဘောဒီပဲကဒီနေရာမှာအန်ဒီရဲကနေတီတီကလေးလွတ်တာကိုဆိုတာပါကံကောင်းလို့လက်မတင်လေးတွင်လွတ်သွားတဲ့သဘောမျိုးပေါ့ဒီသုံးနေပတ်သက်လို့ George Groupie ရဲ့ဥမာကိုနားဆင်ကြကြရအောင
် We were very lucky as we got out of our house before it was burned down. It was a very close call.
ကျွန်တော်တို့တိတ်ကိုကန်ကောင်းနေအိမ်တိမ်လုံးပြီးလောင်ပြန်မကြခင်ကျွန်တော်တို့ထွက်ပြေးနိုင်ခဲ့တယ်လေ။လက်မတင်လေးတွေလွတ်သွားခဲ့တယ်လို့ဒိဗေရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင်
We were very lucky as we got out of our house before it burned down. It was a very close call.
And ye ga ni ti ti klei lut da ko pyo chin yin idiom a thong ya be lu pyo mle
close call
lu pyo lu ya ba de a ra ga do di ka ni mne chin pya ke de idiom a thong me phit ba de
အမေရိကန်၊အီရန်သို့အင်္ဂလိပ်သင်ခန်းစာတွေကို VO ရဲ့မနေ့ခင်းတိုင်းမှာဒေါ်လာတန်ကပို့ချနေတာဖြစ်ပါတယ်။အခုတော့အမျိုးသမီးကဏ္ဍဖြစ်ပါတယ်။မြန်မာနိုင်ငံမှာအိမ်အောင်ရှင်အမျိုးသမီး၅ဦးကြစီမှာ2ဦးဟာအိမ်တွင်းအကြမ်းဖက်မှုကိုခံရတယ်လို့ကျန်းမာရေးနဲ့အားကစားဆိုင်ရာဝန်ကြီးဌာနကကြာသပတေးနေ့ကထုတ်ပြန်တဲ့2015-2016အစီရင်ခံစာမှာဖော်ပြထားပါတယ်။အိမ်တွင်းအကြမ်းဖက်မှုအနေအထားတွေဘယ်လိုရှိသလဲဆိုတာနဲ့ပတ်သက်လို့အမျိုးသမီးကဏ္ဍမှာဒေါ်လာတန်ကစူးစီးတင်ဆက်ထားပါတယ်။
You can bend but never break me, 'cause it only serves to make me more determined to achieve my final goal. And I come back even stronger.
Domestic violence to call it. In between jump and move, a chicken look when you go chop out your yelp, a mute midway, clear winning.လူအဖွဲ့အစည်းတွေအတွက်ကျန်းမာရေးဘဝနေထိုင်မှုနဲ့စီးပွားရေးအတွက်ထိခိုက်စေတယ်လို့2015နဲ့2016ခုနှစ်အတွက်မြန်မာနိုင်ငံကျန်းမာရေးနဲ့အားကစားဆိုင်ရာဝန်ကြီးဌာနကကြာသပတေးနေ့ကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါလေ။အိမ်တွင်းကျန်းဖက်မှုနဲ့ပတ်သက်လို့အသက်15နှစ်နဲ့49နှစ်ကြားမျိုးသီးပေါင်း 4,563 ဦးကိုစစ်တမ်းကောက်ခံခဲ့ရမှာအင်းတောင်ရှိအမျိုးသမီး၅ဦးကြစီမှာတဦးဟာခင်မွန်းဖြစ်သူရဲ့ကိုတိလျောက်စောကားမှုလိမ်ပိုင်းဆိုင်ရာဓမ္မမဟုတ်စိတ်ပိုင်းဆိုင်ရာနှိမ့်ဆက်မှုကိုခံကြရတယ်လို့လည်းထောက်ပြထားပါလေခင်မွန်းဖြစ်သူကခုလိုနှိမ့်ဆက်စောကားမှုဟာအသက်အရွယ်15နှစ်19နှစ်အတွင်းမှာ28ရာခိုင်နှုန်းရှိပြီး40နဲ့49နှစ်ကြားမှာတော့20ရာခိုင်နှုန်းရှိတာဖြစ်ပါတယ်အင်းတောင်ကွာရှင်းထားသူတွေမုတ်ဆိုးမှတွေကြားမှာတော့တစ်ချိန်ကခင်မွန်းတည်းရဲ့နှိမ့်ဆက်မှုကိုခံရတဲ့အမျိုးသမီးတွေဟာ40နှစ်ရာခိုင်နှုန်းရှိပြီးအင်းတောင်ရှိအမျိုးသမီးတွေကြားမှာတော့19ရာခိုင်နှုန်းရှိတာဖြစ်ပါတယ်။ဒါအပြင်အနည်းဆုံးကလေး5ဦးရှိတဲ့အင်းတောင်ရှိမတွေကြားနှိမ့်ဆက်ခံရမှုဟာ32ရာခိုင်နှုန်းရှိပြီးကလေး4ယောက်အောက်ရှိသူတွေကြားနှိမ့်ဆက်ခံရသူတွေကတော့27ရာခိုင်နှုန်းရှိပါတယ်။မြန်မာနိုင်ငံမှာအင်းတောင်ဘက်ရဲ့နှိမ့်ဆက်မှုတွေအများဆုံးဘယ်ပြည်နယ်မှာဖြစ်ပါသလဲရခိုင်ပြည်နယ်မှာ54ရာခိုင်နှုန်းနဲ့တနင်္သာရီတိုင်းမှာ40ရာခိုင်နှုန်းရှိပြီးရန်ကုန်နဲ့မန္တလေးတိုင်းတို့မှာတော့12ရာခိုင်နှုန်းတွေရှိတာတွေ့ရပါတယ်ဒါအပြင်အမျိုးသမီးတွေနေနဲ့ပညာအရေးချင်းနယ်လေ ငွေကြေးချွတ်တယ်လီပိုနှိပ်စက်ခံရလီဖြစ်ပါတယ်။ဒါပြင်စနီးတဲ့ကိုနှိပ်စက်ညှိမှန်ရမှာအရက်တောက်တဲ့ခင်မွန်းတွေတဝက်နီးပါးဟာနှိပ်စက်လီရှိပြီးအရက်မတောက်တဲ့ခင်မွန်းတွေကြားနှိပ်စက်မှုဟာ14ရာခိုင်နှုန်းရှိပါတယ်။ခင်မွန်းနေနဲ့စနီးပေါ်ထိမ့်ချုပ်မှုပိုကြီးလီပိုနှိပ်စက်မှုနှုံများလီပဲဖြစ်ပါတယ်။ဒါအပြင်ခင်မွန်းကိုကြောက်ရတဲ့ဇနီးတွေကနှိပ်စက်ခံရတာ87ရာခိုင်နှုန်းရှိတယ်လို့လည်းအစိုးရကစာမှာထောက်ပြထားပါတယ်။အီတောင်ရှိမျိုးသမီးတွေနဲ့ခုလိုအိမ်တွင်းအချမ်းဖက်မှုတန်းခံနေရတာကြောင့်ကာယနဲ့စိတ်ဆင်းရဲမှုတွေခံကြရပြီးလက်ရှိအခြေအနေကနေစီးပွားရေးသာသမီရေးလူမှုရေးကြောင့်ရုံးမထွက်နိုင်ကြပဲအခြေအနေကိုလက်ခံတာစိတ်ရှည်ပြီးတည်ခံတာနားလေခွင့်လို့ပြကြတာတွေရှိတယ်လို့လည်းအစိုးရကစာမှာထောက်ပြထားပါတယ်။ဒီခိုင်တိုင်းရင်းလူမှတ်နွယ်ဦးကတော့ထိုင်းမြန်မာနယ်စပ်ကနေအမေရိကန်ပြည်ထောင်စုမှာဒုက္ခတွေဖြစ်လာရောက်ခြေချခဲ့သူဖြစ်ပါတယ်။ဒါ၃ယောက်မိခင်ဖြစ်သူမှတ်နွယ်ဦးအနေနဲ့အိမ်တွင်းအကျန်းဖက်ခံရသူဖြစ်ပေမဲ့လို့လည်းဒီအခြေအနေကနေရုံထွက်ပြီးသူ့ဘဝရပ်တည်နိုင်အောင်ဘယ်လိုကြိုးပမ်းခဲ့တဲ့ဆိုတာကိုဆက်ပြီးတင်ပြလိုပါတယ်။
စိတ်ပွေးထေးကပြေးလာရတဲ့လူတွေကဒီနိုင်ငံရောက်ပြီမှာပဲဒီမိသားစုရေးစိတ်ပွေးမှာပြန်ပြီးရင်ဆိုင်ခဲ့ရပါတယ်။ဒီလိုအချမ်းဖတ်မှုထဲမှာကျမကလေးတွေကိုမကြည့်စေချင်ဘူး။အချမ်းဖတ်မှုတွေကိုမသိယူစေချင်ဘူး။မိဘဟာကလေးတယောက်ရဲ့လက်ဦးဆရာဖြစ်ပါတယ်။မကောင်းတာတွေကိုသိသိကြည့်ဘာကြောင့်ကျွန်တော်တို့လက်ခံနေရမှာလဲ။အဲ့ဒါကျမကိုကိုမေးတာပေါ့နော်။ကျမကဒီကလေးတွေသုံးယောက်နဲ့ဒီအမေရိကမှာရောက်လာတဲ့ရှိမှာမိဘဆွေမျိုးအဆိုင်ဝိုင်းဆိုရင်တရားမှမရှိကြဘူးအလုတ်တပက်ကလေးသုံးယောက်ဒီတောင်ဝိုင်းအရင်အရေးကြီးပါတယ်အဲ့ဒါကြောင့်ဒီမှာအခက်ခဲတဲ့အချိန်မှာနေစဉ်နဲ့တူပေါ့နော်ဖြတ်ကျွတ်နေရပါတယ်အပြစ်နဲ့နောက်ပိုင်းမှာတော့ခုကတော့ဘာကြပြီးပြီမကြောက်တော့ပါဘူးဘာကုန်မှမကြောက်တော့ပါဘူးစိတ်သက်လေမကြဘူးပဲအရင်အရေးကြီးတယ်ဒီမှာရေဆုံးဖြတ်ချက်ဒီမှာခိုင်းမအောင်ဆုံးဖြတ်လိုက်တယ်ဘလို့မျိုးခက်ခဲမှုဆိုဖြစ်ဖြစ်ကျမဘွားကိုကျမရုန်းခံမင်းလို့ဆုံးဖြတ်ထားပါတယ
်အဲ့လိုဆုံးဖြတ်ချက်ကိုပဲမိန်နေနေချပြပါတော့နော်ဒီအိမ်တွင်းရဲ့အချမ်းဖက်မှုဒီတန်တရားနေလွတ်မြောက်အောင်ကြိုးပမ်းရမှာပေါ့နော်မှတ်နွေဦးအနေနဲ့လက်တွေ့လုပ်တဲ့နေရာမှာဟောဘယ်လိုပြဿနာတွေကြုံရပါလိမ့်ရှင
်မိသားစုရက်တွေကအများခက်ခဲရှိပါတယ်ဒါပေမဲ့ကျမမှာဘာရည်ရှိများရှိလဲဆိုတော့ကျမစဉ်းငယ်ငယ်ကလေးကပဲကျမရခိုင်ရိုးရာရင်ကြီးမှုရက်ကန်းတွေကိုကျမရက်တယ်ဆိုတော့အဲ့ဒီရက်ကန်းတွေရက်ပြီးရင်ကျမစီးပွားရေးတစ်ခုအောင်အောင်မြင်မြင်လုပ်ဖို့အတွက်ကိုဆုံးဖြတ်ထားပါတယ်အဲ့ဒီစီးပွားရေးနာမည်ကကြတော့ Weaving Through Change လို့ခေါ်ပါတယ်အဲ့ဒီမှာဗာလုံးနေလေဆိုလောလောဆယ်ကိုလေးရက်ကန်ရက်နေတယ်ဒီမှာရှိနေတဲ့မျိုးသမီးတွေတချို့တွေကလေသူတို့အလုပ်ရှိလာဖို့အတွက်သူတို့မှဘာကြောင့်ဆိုရောက်လာတဲ့မျိုးသမီးတွေတော်တော်များများကအင်္ဂလိပ်စကားမသက်တော့အခက်အခဲရှိတဲ့လှုပ်ရှားရတဲ့နေရာတွေမှာသူတို့မှရှိတဲ့ပညာတွေပါလာတယ်အဲ့ဒီပညာတွေကသုံးချစေရှင်နေပြီးငါကျွန်တော်တို့ရိုးရာဒလေကိုလေခင်းသိစေရှင်နေဘယ်နေရာဘယ်ရက်ရောက်ပေါ့နော်အခုရက်ကန်လေးရက်နေပါတယ်ကျမကဒီဇိုင်နာတယောက်အနေနဲ့ San Francisco Bay Area မှာဆိုရင်ဆိုတော့မြန်မြန်သိပါတယ
်အခုလိုပေါ့နော် Weaving Through Change ကနေပြမှာဒီအပြောင်းလဲကိုဖော်ဆောင်ဖို့ကိုနဲ့တူပေါ့နော်တခြားလူတွေကိုလည်းနေတောင်းမြောက်ပြီးနေရာကနေပြမှာတစ်ချိန်နဲ့မှာပဲမနှွေဦးပြောပြချက်အရာပေါ့နော်မြန်မာနိုင်ငံဘာဝင်ကဘာတစ်ဖက်မှာအမျိုးသမီးတွေအချမ်းဖက်ခံရမှုခွဲခြားဆက်ဆံခံရမှုနဲ့ပတ်သက်ပြီးတော့လေလှုပ်ဆောင်နေတယ်လို့သိရပါတယ်အဲ့ဒါနဲ့ပတ်သက်ပြီးတော့ပြောပြပေးပါလား
တယောက်တည်းဟာဒီလိုမျိုးဖြစ်နေတာမဟုတ်ဘူးရှင်းလိုက်လို့လေအများကြီးမှအဲ့လိုမျိုးဖြစ်ခဲ့တဲ့အိမ်တွင်းတွေမှာဖြစ်နေကြတဲ့ဖြစ်ခဲ့တဲ့မျိုးသမီးတွေဘာကြောင့်ဆိုတော့တရားမျှတမှုမရှိဘူးဥပဒေတွေစောင့်ဆောင်မဖြစ်တဲ့အတွက်ကကျွန်တော်တို့ဒီတကဘာလုံးမှာရှိနေတဲ့အမျိုးသမီးဟာစက္ကန့်လေးနဲ့တယောက်တယောက်ကာကွယ်သွားမယ်ခွင့်ညင်သွားမယ်အစိုးရသာမဟုတ်ဘူးပေါ့နော်လူတိုင်းလူတိုင်းမှာတာဝန်ရှိတယ်ဆိုတဲ့ဒီ campaign လုပ်နေပါတယ်။ဒါတမျက်မျက်လူကတော့အဲ့ဒီကိစ္စတွေစိတ်မပြေတော့ပါဘူး။ဘာလို့လဲဆိုတော့သူကရှင့်တယ်။တနေ့ကပါပြုတ်ပြီးအဆိုင်ဝင်ပါပြုတ်မလဲ။ကျမပြောချင်တာကကျမအတက်ပြုတ်နေတာမဟုတ်ဘူး။ဒါပြုတ်နေတာကချုံပြီးအားလုံးအကျိုးရှိဖို့အတွက်ပြုတ်နေတာ။ကျွန်တော်တို့အဆိုင်ဝင်တစ်ခုလေးအကျိုးရှိဖို့တိုင်းပြည်အတွက်အကျိုးရှိဖို့အတွက်ပဲပြုတ်နေတာပါလို့ပေါ့နော်။ဆိုတော့အဲ့ဒါကြောင့်သူတို့ပုံပြီးမီဒီယာက attention ထားလာတယ်။လူလူများများကကိုသားကြီးကိုသားမယာကိုသူကိုသမီးကိုညီမကိုအဆိုင်ဝင်ကိုချစ်တာပဲ။ဆိုတော့ဖြစ်တဲ့လူတွေကြတော့ပုံပြီးလေဟာဘုတ်ကလည်းဟာဘုတ်ပြောပြရတယ်ဖြစ်ပါတယ်
ဓာတူပဲပေါ့နော်မနှွေဦးတို့မျိုးအင်းဝင်းချမ်းဖက်မှုအခက်ခဲတန်းခါစီပီခံရတယ်အမျိုးသမီးတွေအနေနဲ့ပေါ့နော်ဘလို့အကောင်းဆုံးအကြံပေးချင်ပါလဲရှင်
အကြံပေးချင်တာကရောက်တဲ့နေရာမှာဘယ်နေရာပဲရောက်ရောအမေရိကမပြောနဲ့ဘယ်နေရာပဲရောက်ရောစိတ်သက်ခိုင်မာဖို့နဲ့ ကိုယ့်ကိုယ်ကာကွယ်ဖို့ကိုယ်သားသမီးကိုကာကွယ်ဖို့ကိုယ့်အဆိုင်ဝင်ကိုကာကွယ်ဖို့အတွက်ကစိတ်ဓာတ်အရာပြင်ဆင်ဖို့လိုပါတယ်။ကြည့်လိုက်ပါမိသားစုတွေများများရောက်လာတဲ့လူတွေကစိတ်ပွေထေးကပဲ NGO တွေအများကြီးကိုပေါင်းစံလို့စနက်ပံလေးထေးကသူတို့က re-traumatize ဖြစ်နေတယ်။ဒီနိုင်ငံရောက်လာတော့အစ်အဆိုင်ဝင်အလုံးမရှိဘူးနေရာအစ်မရှိတဲ့နေရာမှာရောက်လာတော့ပြန်ပြီးစိတ်ဓာတ်ရေးရာရဟာအရန်ကိုခက်ခဲကိုချိနေတဲ့အချိန်မှာဘာလို့လဲဆိုတော့စိတ်ဓာတ်ခိုင်းမှာဖို့လိုတယ်ဒီလေဒီမှာဆက်ပြီးဝေချုံနေရမယ်ဒီထက်ဖြစ်တယ်ကိုဒါဟာကိုကျွန်တော်စိတ်ညစ်လို့မရဘူးစိတ်တက်မကြဘူးပဲโอเคရှစ်ကိုဆက်သွားမယ်ဆိုပြီးအဲ့ဒီကိုပဲစိတ်တက်ကိုခိုင်မာစေရမယ်လူဘွားရဲ့freedom ဆိုတာကအဲ့ဒီအထဲမှာပါလို့လဲဆိုတော့ကိုယ့်ကို free ဖြစ်ဖို့လိုတယ်နံပါတ်၁ပေါ့နော်ကိုယ့်ကိုလွတ်မြောက်အောင်မကြိုးစားနိုင်ရင်တော့ကိုယ့်ကိုလွတ်မြောက်တဲ့အတိတ်ပြန်ကိုယ်တိုင်ကပဲမသိစေရင်တော့လူတိုင်းတခြားလူတွေလည်းလွတ်မြောက်လို့မရဘူးသာသမီတွေလည်းလွတ်မြောက်လို့မရဘူးဆိုတော့ကိုယ်ကိုယ်နှိတ်ကသိရမယ်freedom ဆိုတဲ့အသေးသေးကဘာလဲဆိုတာကိုနံပါတ်1သိရမယ
်။အဲ့လိုဥပါတာ3ယောက်ရှိတယ်ဆိုတော့အခုတားတွေကတော့အားလုံးပဲအဆင်ပြေနေကြတာပေါ့။သူတို့အတွက်ကတော့ကိုကတော့အများကြီးပဲအားရစရာပီတိဖြစ်စရာဖြစ်ရမှာပေါ့နော်သူတို့အတွက
်။အာဟောက်ပါရန်ဒီဒီဟောက်ပြောပြမယ်ဆိုရင်လေကျွန်မအသားလုံးကဆိုတော့ကိုပထမတုန်းကစိတ်တက်ကြပါတယ်။ခလေးစွမ်းစွမ်းနဲ့ဘလူရက်တရားမလဲပေါ့နော်။ဆိုတော့ကြောက်တယ်
။ဟုတ်ကဲ့
။နောက်ကြတော့ကြည့်လာတော့လေဟာကျွန်မကတော့ဒီဖြစ်ဖြစ်တယ်ဖြစ်နေတာကကျွန်မရဲ့အားနည်းရှင်းတော့ဟုတ်ပါဘူး။တမိုင်းအားနည်းရှင်းကြောင့်ပဲကျွန်တော်မိသားစုတွေခဏလေးပဲဒုက္ခရောက်တာပါ။ဟု
တ်ကဲ
့။ဒါပေမဲ့သားသမီးတွေဟိုခြေပြီးသားသမီးတွေအောင်းနင်းလာတယ်၊ချမ်းသာလာတယ်၊ထူးချွန်လာတဲ့ကလေးတွေဖြစ်လာတော့ဟိုအဲ့ဒါကိုပီတိကြပြီးကျွန်မအရန်ကိုဝန်းစားတယ်ကျွန်မပေါ့နော်
။မိခင်တယောက်ဒီနေ့ဖြတ်တန်းလာရတဲ့ဒုက္ခတွေရုန်းကန်ခဲ့ရတဲ့ဟာတွေကအားလုံးပဲရုန်းကန်ရချိုးနှက်သွားတာပေါ့နော်။
နဲ့ပါလေမရှိကလေးဟိုခက်ခဲတာတော့ရှိမှာပဲပြဿနာမရှိတော့ဘူးအခုကအလုံးခက်ခဲတွေကိုကျော်လွားနိုင်မလို့ပဲယုံကြည်ပါရဲ့ You can bend but never break me cause it only serves to make me
လောလောတန်ရဲ့အမျိုးသမီးကဏ္ဍကိုနားဆင်ကြရပြီးမှတော့သိပ္ပံနဲ့နီးပညာအစီအစဉ်တင်ဆက်ဖို့အချိန်ရောက်ပါပြီ Talking Music ကပြောပြမှာပါ
ဒီတစ်ပတ်တော့စိတ်ရဲ့အယောင်အသွေးတွေနဲ့မြမအဖို့တန်ကြောက်မြဖြစ်တဲ့ဗရမယားနဲ့နီလာရဲ့အယောင်အသွေးနဲ့ပတ်သက်တဲ့ပရိယေတွေကို GSC ကြောက်မြတင်နန်းကျောင်းကကြောက်မြပညာရှင်ဦးတင်ကျော်တန်းကပြောပြပေးပါပါစိတ်ဟာအယောင်အသွေးအမျိုးမျိုးရှိပါတယ်စိတ်ရဲ့အယောင်ကိုဘယ်လိုဆန်တက်မှခွဲကြပါလဲလဲ
စိတ်အများစုကအဝါကြီးဆွတ်တာဟုတ်အဲ့လိုမှအဝါကြီးနည်းလေတံမိုးကြီးလေပဲဖြူဆွတ်လေတံမိုးကြီးလေပါပဲအရန်ဖြူတဲ့စိန်ကြတော့ exceptional white ပေါ့နော် stranger အနေနဲ့ကိုဖြူတာမျိုးပေါ့တော့အမေရိက GI ရဲ့ system အရဆိုတော့ D grade လို့သတ်မှတ်ပါတယ်သူကအကောင်းဆုံး D ပေါ့နော်သူက alphabetical order နဲ့ D E F G H စသဖြင့်ပေါ့နော်အဲ့တော့ D ကတော့လုံးဝ exceptional white မှမှ plus ပေါ့နော်အဲ့တော့ exceptional white plus လို့ဟာမျိုးကတော့ငါကတော့ Europe ကသတ်မှတ်ထားတဲ့စံပါတကယ်ကို change အနေနဲ့ကိုဖြူဖွေးတော့စိန်ပေါ့အဲ့ D grade ကတော့အကောင်းဆုံးပါရှင်းရှင်းပြောမယ်ဆိုလေအဲ့ D grade တို့ E တို့ F တို့ဟာခုနပြောလို့သူက master stone လို့ခေါ်တဲ့စံကြောက်တွေရှိဖို့လိုပါတယ်အဲ့စံကြောက်တွေနှိုင်းရှင်ပြီး gala grade ကိုခွဲတာပါ GI ကတော့အဓိကကောင်းဆုံးသူ့အားလုံးအားယုံကြည်ဆုံးလူသုံးများဆုံး system ဖြစ်ပါတယ် GI system ကတော့သူတို့ကနေအဲ့လို certificate မှာသူကမှ D grade ဆို D grade E grade ဆို E grade အဲ့လိုပေးလိုက်တယ်ဆိုရင်ဒါလုံးဝတိကျသောဆုံးချက်ချက်လိုပဲသတ်မှတ်နိုင်ပါတယ်လူဝိနေအနေနဲ့ကြတော့ D လား E လား F လား G လားကျွန်တော်မဆုံးဖြတ်နိုင်ပါဘူးဘာဖြစ်လို့လဲဆိုတော့ H အထည်ဟာ white သတ်မှတ်တာ哦 white မှာမှ rare white exceptional white အဲ့လိုမျိုးဆိုတော့ကျွန်တော်လူဝိနေအနေနဲ့ကျွန်တော်အနေနဲ့ဆိုဆိုပါစို့ H နဲ့ D ကြားတွေက D E F G Hအဲ့ရပြရင်ကျွန်တော်ဘယ်ဟာ F လဲဘယ်ဟာ E လဲကျွန်တော်မသိနိုင်ပါဘူး Master Stone ရှိမှာပဲကျွန်တော်လည်းပြောရဲမှာပါ
ဒါဆရာပြောတော့တာအဖြူရောင်ပေါ့နော်စိန်ဖြူတခြားအရောင်ရှိတဲ့စိန်လေးတွေပြောပြပေးပါဆရာဘာအရောင်လေးရှိလဲ
ရှိတဲ့စိန်ကလေစိန်ကတော့အဲ့အဖြူပြီးရင်ကျွန်တော်သိတော့တော့ Fancy Diamond လို့ခေါ်တာပေါ့ Fancy Color Diamond ပေါ့အရောင်ရှိတဲ့စိန်လေးနဲ့အဝါအတွေ့အအများဆုံးလို့သိထားပါတယ်နောက်ပြီးရင်တော့အညူရှိမယ်အစိမ်းရှိမယ်အပြာရှိမယ်ပန်းရောင်ရှိမယ်ပေါ့အနီရောခရံတော့အရှာဆုံးပဲသတ်မှတ်ပါတယ်အခုခင်အနေနဲ့ကတော့ color diamond ကလူချိုက်အများဆုံးတော့ pink diamond ကိုလူချိုက်အများဆုံးပါပဲပန်းရောင်စိန်ကိုလူချိုက်အများဆုံးဖြစ်ပါတယ်ဒါပေမဲ့ပန်းရောင်စိန်ဆိုတာလေသူကချော့ပြော့လေးပါ တကယ်ကိုထင်းထင်းပန်းအောင်ပြောလည်းမဟုတ်ပါဘူးအယောင်ထင်းလေးပူတံမိုးကြီးလေးပါပဲအဲ့သူကပြောင်းပြန်ဖြစ်သွားပြန်ဟောရိုးရိုးစိန်နေကြတော့ဖြော့လေးတံမိုးကြီးလေးဒါပေမဲ့ fancy diamond ကြတော့အယောင်အရေးပို့ပြီးပူကြီးရင့်လာလေတံမိုးပူကြီးလေးပဲဟိုက yellow diamond မှာဝါထင်းနေတဲ့ရွှေရောင်ဖြစ်သွားရင်ပူတံမိုးကြီးမယ်အဝါဖြော့ဖြော့လေးဆိုဒီတံမိုးမကြီးဘူးအဲ့လိုပဲခုန blue diamond ဆိုတော့ hope diamond ဆို blue diamond ပဲအရန်ကိုလှတယ်diamond မဲ့သူ့လူမျိုးပြသွားရင်တံမိုးပူချီးပါတယ်အဲ့လိုပဲပန်းရောင်ကလည်းပန်းရောင်ချင်းချင်းဆိုတံမိုးချီးပါတယ်ချော့သွားရင်ချော့သွားတဲ့အလျောက်တံမိုးချက်မယ်လို့အချမ်းချင်းပြောလို့ရပါတယ်ခင်ဗျာ brown diamond တွေပါလေးခြိုက်တယ်နောက်ဆုံး black diamond လည်းခြိုက်တယ်လို့လည်းရှိပါတယ
်ရောင်စုံကြောင့်မြတ်တွေကိုလေ့လာတဲ့အခါမှာတော့သူ့ရဲ့အယောင်သွေးဟာပနားလို့ခေါ်တဲ့အလင်းကျောက်တဲ့အနေထားပေါ်မူတည်ပြီး꿰ပြတယ်လို့သူတို့ကိုစိန်တွေလိုအယောင်တတ်မှတ်ချက်စံတွေထားပြီးခွဲကြလို့မရပါဘူးပရမဆုံးဗရမယာရဲ့အယောင်သွေးကိုကြည့်အောင်ပ
ါဗရမယာရဲ့အယောင်နဲ့ပတ်သက်ပြီးပြောရရင်တော့ကျွန်တော်ဗမာပြည်မှာပေါ့နောက်ကဘာမှာစံဖြစ်ထားတာတော့ခူသွေးလို့ခေါ်တယ် Pigeon Blood ဟုတ်အကောင်းဆုံးအရေးလို့သတ်မှတ်ပါတယ်ဒါပေမဲ့တကယ်တည်းခူသွေးဆိုတာအနီစစ်စစ်မဟုတ်ပါဘူးသူကခရမ်းလေးနည်းနည်းလေးဆွတ်ခရမ်းရောင်အနည်းငယ်စမ်းရဲ့အနီရောင် Publish Red အဲ့ဒါကိုခူသွေးလို့သတ်မှတ်ပါတယ်အဲ့တော့ခိုသွေးကဘလို့အယောင်လဲသူစံဖြစ်ထားတဲ့ဟာတော့မရှိဘူးအတွေ့အကြုံနဲ့ဆုံးဖြတ်ကြတာပါဆိုလိုတာကခိုသွေးပြည်များတပွင့်ဟိုဒါခိုသွေးဟုတ်လားမဟုတ်လားဆုံးဖြတ်ခိုင်းကျွန်တော်သိပြီးမဆုံးဖြတ်ရဲပါဘူး။ဘာကြောင့်လဲကျွန်တော်ကကုံတယ်မဟုတ်တဲ့အတွက်ပါဘလူရဲ့ပူချွန်းလဲဆိုတကယ်ကုံတယ်ကြီးကပူချွန်းပါတယ်ဒါတစ်ချက်ပေါ့နောက်တစ်ချက်ကလည်းရှင်းပြောမယ်ဆိုရင်ကြောင်းမြတ်တစ်ခုတမို့အရာဝတ္ထုတစ်ခုရဲ့အယောင်ဟာသူ့ပတ်ဝန်းကျင်မှာရှိတဲ့သူတက်ရောက်တဲ့အလင်းရောင်ပေါ်မှာလည်းမူတည်ပါတယ်အဲ့ဒီပြည့်ရဲ့အရန်များပါတယ်များတဲ့အတွက်သူကစာဖြစ်ပဲရောင်လို့တတ်မှတ်ထားတာလည်းမရှိဘူးတတ်မှတ်လို့လည်းမရဘူးဆိုတဲ့သဘောမျိုးဖြစ်သွားပါတယ်အဲ့တော့နားလေကဒါကိုသေးလို့တတ်မှတ်တယ်လူကျင်တဲ့လူကကြည့်လိုက်တယ်သူကြိုက်တယ်ဆိုသူဝဲပါတယ်အဲ့တော့ရှင်းရှင်းပြောမယ်ဆိုရင်တော့ကိုသေးအကောင်းဆုံးဆိုတော့လေတချို့ကကိုသေးကိုချက်ချင်းမှကြိုက်ပါတယ်အရင်နည်းနည်းလေးရင့်တယ်အယောင်နည်းနည်းရင့်တယ်လို့ယူဆရပြီလေရှိပါတယ်အဲ့တော့ကိုကြိုက်ပုံမှန်မူတည်ပြီးဆုံးဖြတ်ပါတယ်နောက်တစ်ခုကလည်းကိုသေးကတံမိုးအရန်ကြီးတဲ့အတွက်သူ့လောက်အယောင်မရင်ဘူးသူတဲ့နည်းနည်းလေးပြောရအောင်ကြိုက်တာမျိုးလည်းရှိပါတယ်နောက်တစ်ခုကလည်းခုနပြောတဲ့အလင်းရောင်ပေါ်အချီနေပေါ်မူတည်ပြီးတော့လေဒီခူသွေးရဲ့အယောင်ကလည်းပြောင်းလဲနိုင်ပါတယ်ဆိုပါစို့မိအရန်လေးနဲ့အောက်မှာကြည့်တဲ့ခူသွေးနဲ့အရင်ထဲမှာကြည့်တဲ့ခူသွေးကတူမှာမဟုတ်ပါဘူးအရင်ထဲမှာကြည့်တဲ့ခူသွေးနဲ့အိမ်ထဲမှာရှိတဲ့မီးကြောင်အောက်မှာဖြစ်ဖြစ်မီးလုံးအောက်မှာဖြစ်ဖြစ်ကြည့်တဲ့ခူသွေးရောင်လည်းတူမှာမဟုတ်ပါဘူးဒါကြောင့်မလို့ဒီ color stone တွေမှာ diamond လိုမျိုးအယောင်သတ်မှတ်ချက်လေးစာဖြစ်ထားလို့မရပါဘူးထားလို့လည်းမရှိပါဘူးစာဖြစ်ထားထားတာရှိတယ်စာအားဖြင့်ပဲတကယ်လက်တွေ့မှာအဲ့ဒါအသုံးချလို့မရပါဘူးစိန်တွေမှာတော့အသုံးချလို့ရပါတယ်အဲကာလာစတုန်းတွေမှာအဲ့လိုသူတို့စံထားထားတဲ့အရာဝတ္ထုအရောင်တို့ပါတော့မရှိပါဘူးအဲ့ဒီပြည့်ရဲ့အကြောင်းမှာအဓိကတော့အဲ့သူ့ရဲ့ပေါင်းခြင်းမှာရှိတဲ့ lighting ပေါ့နော်ကျွန်တော်ဗမာလူတော့ပနာလို့ခေါ်ပါတယ်ကျောင်းရဲ့စကားအနေနဲ့ဆိုရင်ပနာဝမူတည်ပြီးတော့အရောင်ကအပြောင်းလဲနည်းနည်းလေးရှိနိုင်ပါတယ်နော်ဒါမှမဟုတ်ကာလာစတုန်းတွေမှာအရေကိုဆုံးဖြတ်ဖို့ဆိုတာတော်တော်လေးကိုအတွေ့အကြုံရှိဖို့လည်းလိုတယ်အဲ့ဒီအရောင်ရဲ့ပြည့်ရဲ့အရန်ကျွယ်ဝတယ်လို့ဆိုနိုင်ပါတယ်အဲ့ဒါလေတစ်ဖက်ကပြောမယ်ဆိုရင်ကုံတယ်ကြီးရဲ့အာသာချက်ပဲအဲ့လိုဆိုလိုတာကကြောက်ဝင်ပဲလူကအတွေ့အကြုံမရှိဘူးအဲ့တော့ကုံတယ်ပြောတဲ့အပေါ်မှာမူတည်ပြီးသူဆုံးဖြတ်ပြီးသူဝဲတာပါဟု
တ်ကဲ့
အဲ့တော့ဒီကုံတယ်ကလည်းကျွန်တော်ကုံတယ်ဆိုလဲဒီလိုပဲကျင့်သုံးပါပါကျွန်တော်ကြောက်ကိုအကောင်းဆုံးအရေးဖြစ်အောင်ပနာခုနပြောတဲ့ lighting ကိုဖန်တီးပြီးရောင်းမှာပါပဲနော်ဒါပါပဲအမှန်မှန်တော့
နီလာကြတော့ဆင်အကောင်းဆုံးအယောင်ပေါ့နော
် Sunflower blue ပေါ့နော်သူမို့ Velvet blue ပေါ့နော်ပြောမယ်ဆိုရင် Royal blue ပေါ့ Royal blue color အကောင်းဆုံးပါသူ့အပြာတကယ်ကိုချီလင်းတဲ့အပြာပေါ့ Sunflower blue ကတကယ်ကိုအဲ့လိုမျိုး Royal blue color ပါအဲ့တကယ်လှတယ်အပြင်မှာတွေ့နေကြပစ္စည်းနဲ့ပြောပါဆိုရင်နှိုင်းရှင်လို့တောင်မှမရပါဘူးအဲကျွန်တော်တို့အရင်တုန်းက Vicks ပယုတ်စီဘူးရှိတယ်ပလင်းနဲ့ပေါ့အဲအဲ့ဒီအပြာမျိုးပြောတာပါအဲ့တော့အဲ့ဒီမှာလေခုနလိုပဲပြည့်ရရှိပြန်ရောကျွန်တော်ကြည့်တဲ့ light ပေါ်မှာမူတည်ပြီးတော့သူ့ရဲ့အရေးကအတူအလျော်ဟူလှတယ်မလှဘူးအဲ့လိုစကားပြောသွားပြန်ပါတယ
်ကျောင်းမြတ်ပညာရှင်ဦးကျင်ကျော်တန်ရဲ့ပြောကြားခြင်းနဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံးကြပါဦး
တော်ကင်မျိုးတဲ့တိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်ကြရတာပါ VOA ရအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ
်အမေရိကန်စိုးရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ အမေရိကန်ပြည်ထောင်စုရဲ့ပြည်ပအကြံဖက်သမားတွေဝင်ရောက်မှုကိုကာကွယ်တဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာပြင်ဆင်ချက်အမိန့်သစ်တစ်ခုကိုသမ္မတဒေါ်နယ်ထရမ့်လက်မှတ်ထိုးလိုက်ပါတယ်။ဒါကိုအမေရိကန်နိုင်ငံခြားရေးဝန်ကြီးရက်စ်တီလာဆန်ကနိုင်ငံတော်လုံခြုံရေးအားကောင်းခိုင်မာလာစေဖို့အလွန်အရေးပါတဲ့လှုပ်ရအဖြစ်ပြောဆိုလိုက်ပါတယ်။ဒီအမိန့်သစ်အရလီဗျာ၊အီရန်၊ဆိုမာလီယာ၊ဆီးရီးယား၊ဆူဒန်နဲ့ယီမန်စတဲ့6နိုင်ငံကနိုင်ငံသားတွေကိုဗီဇာအသစ်ထုတ်ပေးဖို့ရက်ပေါင်း90တားမြစ်ထားပါတယ်။အဲဒီ6နိုင်ငံနဲ့အီရန်၊ဆူဒန်နဲ့ဆီးရီးယားတို့ဟာအကြမ်းဖက်သမားတွေကိုထောက်ပံ့ပေးနေတဲ့နိုင်ငံတွေဖြစ်တယ်လို့အမေရိကန်နိုင်ငံတော်ရှေ့နေချုပ် Jeff Sessions ကပြောပါတယ်။ကျန်တဲ့3နိုင်ငံကတော့အစိုးရတွေဟာသူတို့ပိုင်တဲ့နယ်မြေတချို့ကိုထိန်းချုပ်ထွားနိုင်စမ်းမရှိဘဲ ISIS လို့ Al-Qaeda လို့အကြမ်းဖက်သမားတွေနဲ့သူတို့ရဲ့လက်ခွဲအဖွဲ့ငယ်တွေကတင်ပိုက်ထားပါတယ်။အဲဒီအခြေအနေကအန်ဒီယာကိုတိုးများစေနိုင်ကြောင်းနိုင်ငံတော်ရှေ့နေချုပ် Sessions ကပြောလိုက်သလိုအဲဒီနိုင်ငံတွေဟာအကြမ်းဖက်အုပ်စုတွေရှိနိုင်တာဒါမှမဟုတ်အကြမ်းဖက်သမားတွေရဲ့စီယုံသိမ်းသွင်းမှုခံရတာမျိုးလည်းဖြစ်နိုင်တဲ့အကြောင်းပြောပါတယ်။ဒါပြင်အမေရိကန်ကချမှတ်ထားတဲ့ဒုက္ခသည်အစီအစဉ်ကိုလည်းရက်ပေါင်း120ဆိုင်းငံ့ထားမှာဖြစ်သလိုအခုဗန္ဒာရေးနှစ်အတွင်းဒုက္ခသည်9000ထက်ပိုပြီးတော့လည်းလက်ခံမှာမဟုတ်ပါဘူး။ဒီအမိန့်အသစ်ကတရားဝင်နေထိုင်ခွင့်ရထားပြီးသားသူတွေနဲ့အမေရိကန်ကိုပြန်လာမဲ့ဗီဇာလက်ဝယ်ရရှိထားပြီးဗီဇာသက်တမ်းမကုန်သေးတဲ့သူတွေအပေါ်မှာတက်ရောက်မှုရှိစေမှာမဟုတ်ပါဘူး။အဲ့ဒီအမိန့်အသစ်ဟာမတ်လ16ရက်နေ့ကစတင်အသက်ဝင်ပါတယ်။ဝင်းကြီးတေလာဆန်ကဒီအမိန့်သစ်ဟာအစ္စလာမစ်အကြမ်းဖက်သမားတွေကအမှောင်အဖျက်လုပ်ငန်းတွေကိုစုံကန့်တိုင်တဲ့အထိလုပ်နိုင်တဲ့အတုံးချနိုင်တဲ့အားနည်းချက်တွေကိုရပ်တန့်ဖို့ရှေ့ဆက်ဆောင်ရွက်သွားမယ့်လုပ်ငန်းစဉ်ရဲ့တစိ့တစ်ပိုင်းဖြစ်ပါတယ်လို့ကဘာတလွားကအမေရိကန်ရဲ့မိတ်ဆွေနိုင်ငံတွေကိုပြောပါတယ်။နိုင်ငံခြားရေးဝန်ကြီးဌာနကလည်းတခြားဗဟိုအစိုးရဌာနတွေနဲ့ပူးပေါင်းဆောင်ရွက်သွားမှာဖြစ်ပြီးဒီယာယီကန့်သက်တားမြစ်မယ့်အရာလည်းတိတိကျကျဆောင်ရွက်သွားမှာဖြစ်တဲ့အကြောင်းသူကပြောပါတယ်။အမေရိကန်ရဲ့လုံခြုံရေးနဲ့ကောင်းကျိုးချမ်းသာတွေကိုအန်ဒီယမရှိစေကြောင်းတေချာအောင်စီစစ်ထားပြီးတဲ့ဒုက္ခသည်တွေကိုပြည်ဝင်ခွင့်ပြုထားတဲ့အမိန့်သစ်ပါညွှန်ကြားချက်တွေကိုနိုင်ငံခြားရေးဌာနကလည်းအတိအကျလိုက်နာဆောင်ရွက်သွားမှာဖြစ်တဲ့အကြောင်းဝန်ကြီးတေလာဆန်ကပြောပါတယ်ကျွန်တော်တို့နိုင်ငံတော်လုံခြုံရေးအတွက်စစ်ဆေးဖို့လိုအပ်တဲ့သတင်းအချက်အလက်တွေကိုသက်ဆိုင်ရာအစိုးရတွေဘက်ကပေးဖို့စံနာမရှိဘူးပေးဖို့မစွမ်းဆောင်နိုင်ဘူးဆိုရင်တော့အဲ့ဒီနိုင်ငံတွေကလူတွေကိုဝင်ခွင့်ပြုဖို့ကျွန်တော်တို့ဘက်ကအလျှော့အတင်းမလုပ်နိုင်ပါဘူးလို့နိုင်ငံတော်ရှေ့နေချုပ် Sessions ကပြောပါတယ်ဒီအမိန့်အရလိုအပ်တယ်လို့စိုင်းငံ့တားမြစ်ထားနိုင်ပါတယ်ဒါကြောင့်ကျွန်တော်တို့ကလုံခြုံရေးအတွက်စိတ်မချရတဲ့အဲ့ဒီနိုင်ငံတွေကနေဒီနိုင်ငံလဲကိုဝင်ရောက်လာမဲ့သူတွေကိုတေချာဂရုတစိုက်စစ်ဆေးမှာဖြစ်ပါတယ်လို့နိုင်ငံတော်ရှေ့နေတို့ကပြောသွားခဲ့ပါတယ်ရှင
်အမေရိကန်စိုးရရဲ့သဘောထားအမြင်အာဘိုကိုတင်ပြလို့ပြီးပါပြီ
ခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်တွေသာဖြစ်ပြီး VOA ရဲ့အာဘိုမဟုတ်ကြောင်းသိစေအပ်ပါတယ်ခင်ဗျာဒီကနေ့ညနေ 6:00 ထိထုတ်လွှင့်မဲ့ VOA အစီအစဉ်တွေကိုလိုင်းနိုမီတာ16 19 25တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ခုတော့သတင်းအကျဉ်းချုပ်ကိုဒေါခင်မျိုးသက်ကပြောပြမှာဖြစ်ပါတယ
် Republican Party ကနေတင်သွင်းမဲ့ကျန်းမာရေးဆောင်ရှောက်မှုဆန်ရဥပဒေချမ်းအတွက်လုံလောက်တဲ့မဲအရေးအတွက်မရနိုင်ဘူးဆိုတာကိုရှင်းရှင်းလင်းလင်းသိလာရတဲ့နောက်ပိုင်းမှာတော့တောက်ကြံနဲ့မဲခွဲဆုံးဖြတ်ရမယ်အချိန်မတိုင်ခင်ကလေးမှာပဲပြန်ပြီးရုပ်သိမ်းဖို့အတွက် Republican ခေါင်းဆောင်တွေကိုသမ္မတ Donald Trump ကပြောကြားလိုက်ပါတယ်။2016 American ရွေးကောက်ပွဲရလဒ်တွေအပြောင်းလဲဖြစ်အောင်ရုရှားကလုပ်ခဲ့သလားဆိုတဲ့စုံစမ်းမှုတွေအတွက်နောက်ထပ်ကြားလာမှုတွေကိုတကယ်ပိတ်လုပ်မယ်လို့အောက်လွှတ်တော်ထောက်လှမ်းရေးကော်မတီဥက္ကဋ္ဌ Republican အမတ် Devin Nunes ကတောက်ကြံနေကကြေညာခဲ့တာကို Democrat အမတ်တွေဘက်ကပြင်းပြင်းထန်ထန်ကန့်ကွက်နေကြပါတယ်။မြန်မာနိုင်ငံတွင်းကတိုက်ပွဲတွေကြောင့်ထိုင်းနိုင်ငံဘက်ကအိုးအိမ်ရွှေ့ပြောင်းလာရောက်နေကြတဲ့ဒုက္ခသည်9000လောက်ကိုနေရရင်းကိုပြန်ချဖို့အတွက်ထိုင်းစစ်အာကပန်ကြားမှာဖြစ်ကြောင်းတတိယတပ်မဟာဒုတိယဗိုလ်ချုပ်ကြီးကစစ်တပ်ရင်းနေမှာပြောပါတယ်ဒါပေမဲ့ပြန်ချင်တဲ့သူကိုသာပြန်ပို့ပေးမှာဖြစ်ပြီးနေရရင်းပြန်ဖို့အဆင်သင့်ဖြစ်နေသူတွေကိုသာတဖြည်းဖြည်းပြန်ပို့ပေးမယ်လို့ပြောပါတယ်တရုတ်ရဲ့တင်မော်တွေကိုမလေးရှားနိုင်ငံကဝယ်ယူမဲ့ကိစ္စနဲ့တရုတ်တွေဘယ်လိုကျူးကျော်ရန်ဆတ်မှုမျိုးကိုမဆိုဆန့်ကျင်ဖို့အတွက်မလေးရှားနိုင်ငံဘက်ကကျင်းလည်မှုတွေအချိန်မြင့်လောက်ဆောင်မဲ့လုပ်ရဟာနိုင်ငံကာကွယ်ရေးနဲ့ပတ်သက်ပြီးဆွေးမှုတိုးမြင့်လာတဲ့သဘောဖြစ်တယ်လို့တရုတ်နဲ့မလေးရှားနှစ်နိုင်ငံကြားရှုပ်ထွေးတဲ့ဆက်ဆံရေးကိုလည်းထင်ဟပ်စေပါတယ်
ကျေးဇူးပါခင်ဗျာ။နိုင်ငံတကာသတင်းအကြီးအကျယ်ကိုဒေါက်ကင်မျိုးသက်ပြောပြခဲ့တာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကမန်အင်ဂျင်နိုင်ဖြစ်ပါတယ်။အတန်လွင့်အင်ဂျင်နီယာကတော့ Jim Harmon ဖြစ်ပါတယ်။ဒီမနေ့အတွက် VOA အစီအစဉ်တွေကိုလိုင်းနိုမီတာ30 40 48 50နဲ့လိုင်းလတ်190တို့ကနေထုတ်လွှင့်ခဲ့တာပါ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။သတို့ရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရစိတ်ပါရှင်လန်းချမ်းမြေကြပါစေ။ကျွန်တော်ညံဝင်းအောင်ပါ။
This program has come to you from the Voice of America, Washington.